Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ် February 16ရက်ဗုဒ္ဓဘုရားနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ် Line Meter 3249တို့အပြင် Line Meter 190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ယူကရိန်းကိုရုရှားကျူးကျော်မဲ့အရေးသမ္မတဘိုင်ဒန်ထပ်မံသတိပေးလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံမှာပြန်လွတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးလှုပ်ရှားသူတွေမပါတဲ့အတွက်ဝေဖန်မှုတွေရှိနေတဲ့အကြောင်းတင်ပြတဲ့အခါမှာတော
့နိုင်ငံရေးနဲ့ဆက်နွယ်တဲ့စီမှုပုံမှန်ကျူးလွန်တဲ့သူတွေတော့ဒီခွင့်ခံစားကိုမပေးဘူးဆိုတဲ့ကြောင်ချက်ဆံမျိုးကတော့ဒီလိုဒီနည်းသက်တာကိုတည်တဲ့နေရာမှာမစင်းလာအပ်ဘူးလို့ကျတော့ဒီကိစ္စမျို
းဒါကတော့ရှင်းနေတဲ့ဦးက VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်တခါနှမ်းကားချေးရွာကစစ်ဘေးဒုက္ခတွေတွင်ဆေးဘက်ဆိုင်ရာအကူအညီလိုအပ်နေတဲ့အခြေအနေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါညဆွေနေကန်ကဘာတလွားခီးသွာအမေရိကန်နိုင်ငံ၏အကြောင်းစီကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူကျွန်မကပြောပြမှာပါရှင
်ရုရှားအနေနဲ့ယူကရိန်းကိုဝင်ရောက်တိုက်ဖို့ဖြစ်နိုင်ခြင်းအများကြီးရှိနေသေးပဲဖြစ်ကြောင်းနဲ့ရုရှားအနေနဲ့ဆွေးနွေးဖြေရှင်းမှုတွေကိုဆက်လုပ်ဖို့အင်္ဂါနေ့မှာအမေရိကန်သမ္မတဂျိုဘိုင်ဒန်ကတိုက်တွန်းပြောဆိုလိုက်ပါတယ
် World War II was a war of necessity but if Russia attacks Ukraine it would be a war of choice or a war without cause or reason
ဒုတိယကမ္ဘာစစ်ဟာလူအလုပ်တိုက်ခဲ့ရတဲ့စစ်ပွဲဖြစ်ပါတယ်ဒါပေမဲ့လည်းရုရှားကယူကရိန်းကိုတိုက်မယ်ဆိုရင်တော့ဒီစစ်ပွဲဟာရွေးချယ်စရာရှိလျက်နဲ့တိုက်တဲ့စစ်ပွဲအကြောင်းမဲ့တိုက်တဲ့စစ်ပွဲဖြစ်လိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာအင်ဗျူတော်မှာပြောဆိုသွားခဲ့တာပါရုရှားသမ္မတကအင်္ဂါနေ့အစောပိုင်းမှာဆွေးနွေးမှုတွေအတွက်အစဉ်သင့်ရှိတယ်လို့ပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်သမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါရုရှားကယူကရိန်းကိုဝင်ရောက်တိုက်ခဲ့မယ်ဆိုရင်ယူကရိန်းမှာလူတွေအများကြီးသေနိုင်ပါတယ်ဒီလိုပဲရုရှားဘက်ကလည်းမဟာဗျူဟာမြောက်ပေးဆပ်မှုတွေအများကြီးဖြစ်ပါပါတကမ္ဘာလုံးကလည်းရုရှားကိုဝိုင်းဝန်းရှုံးချချမှာဖြစ်ပြီးအမေရိကန်နဲ့မဟာမိတ်တွေဟာပြပြသားသားပြန်လည်တုံ့ပြန်သွားမယ်လို့လဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆက်လက်ပြောဆိုခဲ့ပါတယ်။အင်္ဂါနေ့မှာပဲရုရှားသမ္မတဗလာဒီမာပူတင်ကတော့ဆွေးနွေးမှုတွေအတွက်အသင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်ရုရှားတပ်တချို့ယူကရိန်းနဲ့ဇက်ကပြန်လည်ရုပ်သိမ်းခဲ့တယ်လို့ရုရှားဘက်ကပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့အတည်မပြုနိုင်သေးဘူးလို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ဟာဒေတူကောင်းဆောင်နေအပါအဝင်မဟာမိတ်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးတိုင်းနဲ့ချီတဲ့ရုရှားတပ်တွေဝိုင်းခံထားရတဲ့ယူကရိန်းအရေးဆွေးနွေးဖို့အင်္ဂါနေ့မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဗဒူးနေနဲ့ဂျာတာပရင်းနေမှာတွေ့ဆုံကြပြီးရုရှားကယူကရိန်းကိုဝင်ရောက်မတိုက်အောင်ဘယ်လိုလမ်းလွှဲပေးနိုင်မလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ကာကွယ်ရေးဝန်ကြီးအော့စတင်ဟာရုရှားနဲ့အင်ဂျီချင်းနေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့လစ်တူရေးနီးယားနဲ့ပိုလန်နိုင်ငံတွေကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။တောက်ကြာနေမှာပိုလန်သမ္မတနဲ့တွေ့ဆုံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့ပိုလန်မှာချထားတဲ့အမေရိကန်တပ်တွေထံကိုသွားရောက်မှာဖြစ်ပါတယ်။ပိုလန်နိုင်ငံကိုအမေရိကန်တပ်တွေ9000အထိတိုးချဲ့ချထားမှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်အင်္ဂါနေ့ကပြောဆိုရမှာတော့ရုရှားတပ်တသိန်းခွဲလောက်ဟာမြောက်ဘက်ဘယ်လာရုစ်နဲ့တောင်ဘက်ခရိုင်းမီးယားဒေသတွေမှာချထားတယ်လို့အရှိတ်ဘက်ယူကရိန်းနဲ့ဇာတလျှောက်မှာချထားကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြအကျဲကိုကူညီဖြေရှင်းဖို့အတွက်ကုလသမဂ္ဂနဲ့လက်တွဲပြီးရှေ့လာတဲ့ကြာရင်နိုင်ငံတကာညီလာခံတရက်ကိုကျင်းပသွားမယ်လို့အင်္ဂါနေ့တုန်းကဗြိတိန်နိုင်ငံကထုတ်ပြန်ကြေညာပါတယ်။အကူအညီပေးရေးဝန်ထမ်းတွေကတော့နှစ်ပေါင်း20ကြာအာဖဂန်စစ်ပွဲမှာတည်ခဲ့ရတဲ့အရေးအတွက်အချက်အင်္ဂါဘေးကြောင့်တည်မဲ့သူအရေးအထက်ကပိုများနိုင်တယ်လို့လဲသတိပေးနေပါတယ်။အာဖဂန်လူဦးရေရဲ့ထက်ဝက်နေပါရှိတဲ့လူဦးရေ23တန်းလောက်အသက်ရှင်ရပ်တည်နိုင်ဖို့အစားအစာခိုးလို့နေထိုင်စရာနဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးကုလသမဂ္ဂကတောင်းခံထားတဲ့အမေရိကန်ဒေါ်လာ 4.4 ဘီလီယံရရှိဖို့ နိုင်ငံတကာညီလာခံကိုခေါ်ယူသွားမှာဖြစ်ပါတယ်။ဒီလိုအပ်ချက်ဟာအလွန်ကြီးမားပြီးတော့အချိန်မီမလုံနိုင်ဘူးဆိုရင်ကြီးမားတဲ့စိုးကျိုးတွေကိုခံစားရလိမ့်မယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးလစ်ထရတ်ကပြောဆိုပါတယ်။ဒိမိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရတယ်လို့အမျိုးသမီးတူကဆွဆွဲထားတဲ့အမှုကိုဗြိတိန်ဗြိတိန်မာကြီးရဲ့သားတော်မင်းသားအင်ဒရူးကကြေရေးလိုက်ပါတယ်။နယူးယောက်မဟန်တန်တရားရုံးမှာတရားလိုဖြစ်သူဗာဂျီးနီးယားဂျူဖရီယားရှေ့နေကအင်္ဂါနေ့မှာစာတစောင်းတင်ပြခဲ့ပြီးနောက်ဂျေအေးကြောင့်သတင်းထွက်လာခဲ့တာပါ။ဂျေအေးဘုတ်သဘောတူညီချက်အသေးစိတ်ကိုထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့အနိုင်ကျင့်စော်ကားခံရသူတွေကိုအကူအညီပေးဖို့ထူထောင်ထားတဲ့တရားလိုဖြစ်သူမစ်ဂျူဖရီယားပရာဟိတအဖွဲ့ကိုမင်းသားအင်ဒရူးကအလူငွေအများပြားပေးအပ်ဖို့ရည်ရထားကြောင်းတရားလိုရှေ့နေရဲ့စာထဲမှာဖော်ပြထားပါတယ်။အခုကအသက်38နှစ်ရှိပြီဖြစ်တဲ့ Miss Jeffrey ဟာသူအသက်18နှစ်အရွယ်တုန်းက Jeffrey Epstein ဆိုသူနဲ့သူ့ရဲ့အဖော်ဖြစ်သူ Glenn Maxwell တို့ကလူကုန်ကူးခေါ်ဆောင်သွားခဲ့ပြီးမင်းသား Andrew အတွက်လိမ္မိုင်းဆိုင်ရာဖျော်ဖြေဖို့အတင်းအကျပ်ခိုင်းစေခဲ့တယ်ဆိုပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။မင်းသား Andrew ကတော့လူကုန်ကူးမှုနဲ့ဖမ်းဆီးခံရပြီးထောင်ထဲမှာတည်ဆုံခဲ့တဲ့ Jeffrey Epstein နဲ့ပတ်သက်မိခဲ့တာကိုတောင်းတရကြောင်းနဲ့Miss Jeffrey ကိုတတိရှိသူဖြစ်ချီးကျူးခဲ့ပါတယ်။ဒါပေမဲ့သူ့အပေါ်ဆွဲချက်အားလုံးနဲ့ပတ်သက်လို့တော့ဝန်ခံပြောဆိုတာမျိုးမရှိပါဘူး။လိမ္မိုင်းဆိုင်ရာအနိုင်ကျင့်မှုဆွဆွဲချက်တွေထွက်ပေါ်ခဲ့ရကတက်တော့62နှစ်ရှိပြီဖြစ်တဲ့မင်းသား Andrew ကိုဗြိတိရှဗီယင်မာကြီး Elizabeth ကပြီးခဲ့တဲ့လတည်းတုန်းကထီးနန်းအဆောင်အယောင်တွေနဲ့စစ်ဘက်တာဝန်တွေကိုရုပ်သိမ်းခဲ့ပါတယ်။
American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။ထိုင်းနိုင်ငံမှာဘယင်းရဲ့ဩဇာအရှိန်အဝါကိုကန့်တတ်ဖို့တောင်းဆိုဆန္ဒပြသူတွေကိုအားပေးထောက်ခံနေတဲ့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ကိုတိုင်းပြည်ကနှင်ထုတ်ဖို့တောင်းဆိုမှုတွေရှိနေတာကြောင့်လက်တွေဆောင်ရွက်ဖို့ပြင်ဆင်နေကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချာအိုချာရဲ့အကြီးအကဲလက်ထောက်အရာရှိတယောက်ကပြောလိုက်ပါတယ် AI အဖွဲ့ကိုနှင်ထုတ်ဖို့ထောက်ခံသူတွေကိုပြီးခဲ့တဲ့နှစ်ကစစူးစောင်းခဲ့ရမှာအခုအခါလက်မှတ်ထိုးသူတန်တန်းရရှိထားတာကြောင့်ပြည်ရေးရေးနဲ့အမျိုးသားလုံခြုံရေးကောင်စီကိုကြာတာပဒိနေမှာတင်ပြဖို့ရှိနေကြောင်းထိုင်းဝန်ကြီးချုပ်ရုံးရဲ့ဒူးဝင်ကြီးစစ်စကိုအက်ဒ်ဝမ်က BOA ကိုပြောပါတယ်ထိုင်းပြည်ရင်စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့စူပူသူတွေနဲ့ AI ဖွဲ့ဟာပူးပေါင်းလှုပ်ရှားနေတယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့နှစ်2019ခုနှစ်နှောင်းပိုင်းတုန်းကဝန်ကြီးချုပ်ပရာယုတ်ရာထူးကနှုတ်ထွက်ပေးဖို့နဲ့နောက်ပိုင်းမှာတော့ပြည်ရင်စနစ်ကနိုင်ငံရေးကိုဩဇာလွှမ်းမိုးမှုမရှိအောင်ပြုပြင်ပြောင်းလဲဖို့အချက်ဆက်ချက်တောင်းဆိုဆန္ဒပြခဲ့ကြတဲ့လူငယ်တွေဥဆောင်တဲ့လှုပ်ရှားမှုမှာပါဝင်သူတွေကိုစူပူသူတွေလို့ထိုင်းအာဏာပိုင်တွေကရည်ညွှန်းပြောဆိုလေးရှိပါတယ်။ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေရုံးကတော့ပြုပြင်ရေးဆက်ချက်ဟာဘယင်းစနစ်ကိုဖယ်ရှားဖို့ရည်ရွယ်တဲ့အခြေခံဥပဒေကိုချိုးဖောက်တဲ့လုပ်ရက်အဖြစ်မကြာသေးခင်ကပဲဆုံးဖြတ်ခဲ့တာပါ။ AI အဖွဲ့ကတော့တရားရုံးဆုံးဖြတ်ချက်ဟာလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေအတွက် NDA ကြီးမားတဲ့လုပ်ရက်အဖြစ်ဝေဖန်ခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းတဲ့နှစ်ပတ်လည်အထိမ်းအမှတ်ဖြစ်ဒီလဇန်းတုန်းကမလေးရှားနိုင်ငံမှာဆန္ဒပြလို့ဖမ်းဆီးခံရသူတွေကအများစုပြန်လွတ်လာကြပါတယ်။ဖေဖော်ဝါရီလ3ရက်ကကွာလာလမ်ပူမြို့တော်မှာဆန္ဒပြခဲ့ကြလို့30ဦးထဲမှနေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီတည်းက25ဦးဟာမနေ့အင်္ဂါနေ့မှာပြန်လွတ်လာခဲ့ကြောင်းမလေးရှားအခြေဆိုင်မြမရေးလှုပ်ရှားသူဦးစိုးထက်သိန်းက VOE ကိုပြောပါတယ
်။အားလုံး25ယောက်ပြန်လွတ်ပါတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့ဒီဥစ္စာကိုဖမ်းလာတာကတော့ကျွန်တော်ဂျင်ကျန်းမှာတို့ချုပ်ထားတယ်။အမှုကင်တာကတော့ပူတူရဲစခန်းကနေရမှာအမှုကင်တယ်။ရဲစခန်းမှာပဲတရားဝင်တန်ကြီးဆောင်ဝင်ကိုတောင်းခဲ့တဲ့ကိစ္စမှာအောင်မြင်သွားတယ်သူအဆင်ပြေသွားတယ်ပေါ့နော်အဲကြောင့်ကျွန်တော်တို့ရေတရားရုံးမှာတက်ပြီးတန်ကြီးဆောင်နေရမလို့ပဲနဲ့ကျွန်တော်ရဲစခန်းမှာလည်းရဲစခန်းမှာတန်ကြီးဆောင်ဝင်တရားဝင်ကနေတရားရုံးကနေဆွင့်ပေးခဲ့
ပြန်လွတ်လာသူတွေဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပေးထားတဲ့အတိအမှတ်ပြုလက်မှတ်ကိုင်ဆောင်ထားသူတွေနဲ့တရားဝင်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေဖြစ်တယ်လို့လည်းပြောပါရယ်
ပြန်မလွတ်လာသေးသူ6ယောက်ကတော့နိုင်ငံကူးလက်မှတ်သက်တမ်းကျော်လွန်နေတဲ့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။ခမန်းကြီးမြန်မာ9သိန်းခွဲလောက်အလုံးလုံးနေတဲ့မလေးရှားမှာမြန်မာနိုင်ငံသားတွေဟာမကြာခဏဆိုသလိုလူဝေမှုကြီးကြပ်ရေးဥပဒေတွေနဲ့ဖမ်းဆီးအရေးယူခံရလိမ့်ရှိပါတယ်။နိုင်ငံတွေနဲ့ကုမ္ပဏီတွေကနေထုတ်လွှတ်တဲ့လူထုငြိမ်းချမ်းမှုဟာကိုဗစ် -19 ကပ်ရောဂါထက်တကဘာလုံးမှာသေဆုံးမှုကိုပိုပြီးများစေကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာစီရင်ခံစာကတတိပေးလိုက်ပါတယ်။အစိတ်တင်ဓာတုပစ္စည်းတချို့ကိုတားမြစ်ဖို့ရည်မှန်းချက်ကြီးကြီးထားအမြန်ဆုံးဆောင်ရွက်ဖို့လည်းအဲ့ဒီစီရင်ခံစာမှာတောင်းဆိုထားပါတယ်။ပိုတက်စီပလတ်စတစ်နဲ့အီလက်ထရောနစ်ဆွန့်ပစ်ပစ္စည်းတွေကထွက်လာတဲ့လေထုညဉ့်ဉန်းမှုဟာကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖြစ်ပေါ်စေပြီးတစ်နှစ်ကိုအနည်းဆုံးလူပေါင်း6သန်းလောက်အချိန်မတိုင်ခင်တိုက်ဆုံမှုဖြစ်စေကြောင်းစီရင်ခံစာမှာဖော်ပြထားပါတယ်။အချက်အလက်စုစည်းတဲ့ဝေါ်မီတာကထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကြောင့်တိုက်ဆုံသူပေါင်း 5.6 သန်းရှိနေပါတယ်။ရုရှားအားကစားမယ်ကမီလာဗယ်လီဗာဟာဒီကရက်ဒီဇင်ဘာလကတားမြစ်ဆေးသုံးဆွဲမှုတွေရှိခဲ့ပေမဲ့ဘေကျင်းဆောင်းရာသီအိုလံပစ်ပွဲမှာရှင်ပြိုင်ခွင့်ပြုလိုက်တာကြောင့်အင်္ဂါနေ့ကအမျိုးသမီးအလှစကိတ်စီးပြိုင်ပွဲပထမအကြော်မှာပါဝင်ရှင်ပြိုင်ခဲ့ပါတယ်။အင်္ဂါနေ့အထိအိုလံပစ်အားကစားပွဲတွေမှာနော်ဝေးနိုင်ငံကရွှေတံဆိပ်12ခုအပါအဝင်စုစုပေါင်းစုတံဆိပ်26ခုနဲ့နိုင်ငံအားလုံးကိုဦးဆောင်နေပါတယ်။ရုရှားကတော့စုစုပေါင်းစုတံဆိပ်20နဲ့ဒုတိယအမေရိကန်နဲ့ကနေဒါတို့ကစုစုပေါင်းစုတံဆိပ်18ခုစီနဲ့တတိယနေရာမှာရှိနေပြီးဩစတြေးလျကတော့စုစုပေါင်းစုတံဆိပ်16ခုနဲ့စတုတ္ထနေရာမှာရှိနေပါတယ်ရှင်။ဒါကတော့ဗုဒ္ဓဘုနေ့နည်းနည်းခင်းအတွက်သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူကျမကတင်ဆက်ခဲ့တာပါ။ကျမတို့ရဲ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြခင်မှာတော့ပြန်လွတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးလှုပ်ရှားသူတွေမပါတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေတဲ့အခြေအနေကိုပြောပြမှာပါ။အခုတော့မြမရေးအာဆီယံချီကပ်ပုံအပေါ်မှာအကဲခတ်တွေရဲ့အမြင်ကိုစူးစီးတင်ပြမှာပါရှင်။ February 18ရက်နေ့မှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဘူးလို့မြန်မာနိုင်ငံကပြောပါတယ်။တက်ရောက်မယ်ဆိုရင်နိုင်ငံရေးအစ်စင်မဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ရမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာမြန်မာကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးတော့အာဆီယံအတွင်းမှာသဘောထားကွဲလဲတာတွေတစ်ခါမြန်မာအပေါ်ကင်တွယ်ရေးကို VOA ရဲ့အင်ဒိုနီးရှားသတင်းဌာနသတင်းတောက် Ever Mazari Ver ကနေပြီးတော့သုံးသက်သူတွေနဲ့တွေ့ဆုံမေးမြန်းထားတာကိုဥတည်မောင်တန်းကစူးစီးတင်ပြမှာပါရှင
်။မြန်မာနိုင်ငံဟာပိုလို့အထူးကြံနိုင်ငံတစ်နိုင်ငံဖြစ်သွားနိုင်တယ်လို့သုံးသက်သူတွေကအကဲဖြတ်နေကြပါတယ်။ February 18ရက်နေ့မှာကျင်းပမယ့်အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့စီဝေးကိုမတက်ရောက်ဘူးလို့မြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်က February 14ရက်နေ့မှာပြောပါတယ်။အာဆီယံတွင်နိုင်ငံတိုင်းဒန်းတူရည်တူပါဝင်တက်ရောက်ခွင့်ရှိရေးဟူသည့်မူနှင့်ထုံးတမ်းစဉ်လာများကိုတွေးဖိနေသည့်အတွက်မတက်ရောက်တာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောထားပါတယ်။အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့အစည်းအဝေးမှာတက်ရောက်ဖို့စစ်ကောင်စီရဲ့မြန်မာနိုင်ငံကြ ాయి ဝန်ကြီးကိုဖိတ်ကြားရေးမှာအဖွဲ့ဝင်နိုင်ငံတွေကြသဘောတူညီချက်မရရှိတာကြောင့်နိုင်ငံရေးအစ်စ်မဟုတ်တဲ့မြန်မာကိုယ်စားလှယ်ကိုပဲဖိတ်ကြားမယ်လို့ကမ္ဘောဒီးယားက February 3ရက်နေ့ကပြောခဲ့ပါတယ်။ဘသူမှမတက်ဖဲနေတာတဲ့နိုင်ငံရေးအစ်စ်မဟုတ်တဲ့သူတယောက်တက်ရောက်ပြီးမြန်မာကိုယ်ကိုစားပြုဖို့ကျွန်တော်အားပေးချင်ပါတယ်လို့နိုင်ငံကြ ాయి ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူချမ်ဆောင်ရီကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလူခွင့်ရေးချိုးဖောက်မှုတွေကျွလွန်တယ်လို့အဆွတ်ဆွဲခံရတဲ့စစ်ကောင်စီဥက္ကဋ္ဌဘိုလ်ချုပ်မွန်းကြီးမင်းအောင်လှိုင်ကို January 3ကတွားရောက်တွေ့ဆုံခဲ့ပြီးနိုင်ငံကြ ాయి ဝန်ကြီးကိုဖိတ်ဖို့ကြိုးစားခဲ့သေးတယ်လို့မြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာအတိအမှတ်ပြုပြောထားပါတယ်။ဒါပေမဲ့အင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူတို့ကဖုန်းကနေတဆင့်ဟွန်ဆန်နဲ့ဆွေးနွေးတောက်ွက်ခဲ့ကြတယ်လို့ကြေညာချက်တွေလည်းထုတ်ခဲ့ကြတာကြောင့်မူလဆုံးဖြတ်ချက်ဖြစ်တဲ့နိုင်ငံရေးအစ်စ်မဟုတ်သူပဲကိုယ်စားပြုရေးဖြစ်ခဲ့ရတာပါ။ဟွန်ဆန်ကမင်းနဲ့ကစားခဲ့တယ်လို့ထိုင်းနိုင်ငံဘာကောက်အခြေစိုက်အရှိတော်အာရှလမ်းစုံလို့အဓိပ္ပာယ်ရတဲ့ Southeast Asia Junction အဖွဲ့ကိုထူထောင်သူLeon Shortino ကပြောပါတယ
်။ Yeah, ini memang banyak orang yang kecewa.
Cambodia ဝင်ကြီးချုပ်အဖြစ်မြန်မာပြည်ကိုသူသွားတာပါလို့သူကပြောတာပေါ့လေ။ဒါပေမဲ့သူကအာဆီယံရဲ့ဥက္ကဋ္ဌလည်းဖြစ်တယ်လေ။အာဆီယံမှာကျွန်းဆွယ်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနဲ့ဖိလစ်ပိုင်တို့ရဲ့တခြားနိုင်ငံတွေကြားမှာမတူကွဲပြားတဲ့အကျိုးစီးပွားတွေရှိနေကြပါတယ်။ဟွန်ဆန်မြန်မာပြည်ကိုသွားတာကိုသူတို့ကသဘောမတူကြပါဘူး။တခြားအာဆီယံနိုင်ငံတွေဖြစ်ကြတဲ့ ထိုင်းဗီယက်နမ်နဲ့လာအိုတို့ကတော့တိတ်ပြီးမဆန့်ကျင်ကြပါဘူး
မြန်မာပေါ်ဘလို့ကင်ပွဲမလဲဆိုတာကအာဆီယံအတွက်ကောင်းခဲ့စရာပါဂျကာတာခြေဆိုင်မူဝါဒများတဟဇာတဖြစ်ရည်လို့အဓိပ္ပာယ်ရတဲ့စင်နာဂျီပေါ်စီမူဝါဒလေးလာရေးအဖွဲ့ကိုထူထောင်သူဒေါက်တာတီနာပရပ်တိုရာဟာဂျာကတော့အခုလိုထင်ပါတယ်
Menurut saya ini baru solusi sementara ya dari pihak ASEAN.
ဂျကာတာအာဆီယံရဲ့ယာယီဖြည့်ရှင်းပုံပါမြန်မာကိုဖိအားပေးတာမှာအတိတ်မျိုးစုံဖိအားပေးပုံအပေါ်အာဆီယံနိုင်ငံတွေအားလုံးတသဘောတည်းမရှိကြပါဘူး။မြန်မာကလည်းကြားကိုကောင်းကောင်းသိပါတယ်။တစ်ဖက်မှာတော့တင်းမတော်အတွက်ဒါဟာသိမလားရှင်းမလားကိစ္စဖြစ်နေပါတယ်။ဘုံရုံမှုကြီးမေးအောင်လိုက်ဟာလူကြီးဆိုင်ရာရာဇဝတ်မှုတရားရုံး ICJ မှာအမှုရှိနေပါတယ်။အမှုကဆက်သွားနေပါတယ်။တစ်ချိန်ပြည်လဲပေါ်လာနေပါပြီ။အာဆီယံမှာသူ့ကိုအရေးမယူခဲ့ရင်လူပုဂ္ဂိုလ်တရားအနေနဲ့ ICJ မှာသူ့ကိုအလိုအလျောက်အရေးယူပါလိမ့်မယ်။နိုင်ငံတကာဖိအားဒါမှမဟုတ်တိတ်ဆိတ်အရေးယူတာတွေကလွတ်အောင်မြန်မာဖို့ရှောင်နိုင်စရာလမ်းမရှိသလောက်ပါပဲ။ဒါပေမဲ့မြန်မာကအချိန်ရနိုင်တဲ့များရနိုင်အောင်ကစားပါလိမ့်မယ်
။မြန်မာပေါ်အရေးယူရင်းနဲ့ပတ်သက်ပြီးလီအားကလည်းသူ့ထင်မြင်ချက်ကိုအခုလိုပြောပါတယ်
။ Yeah, Yamato,
tu se petunya bukan ဒါပေမဲ့တိတ်ဆိတ်အရေးယူတာကအလုံးမဖြစ်ပါဘူး။မြန်မာဟာမြောက်ကိုရီးယားလိုဖြစ်လာမဲ့ဂိမ်းဆိုင်နေပါတယ်။တမတော်ခုခံနေတာတွေကိုကျွန်တော်တို့ကဆက်လက်တိုက်ပွဲမဝင်တော့ဘူးဆိုရင်မြန်မာစစ်တပ်ဟာပိုပြီးခိုင်မာလာမယ်ပိုပြီးအကြမ်းဖက်လာမယ်နိုင်ငံသားတွေကတော့အားနယ်အားကိုးရမယ်ဖြစ်လာမယ်နောက်တော့မြောက်ကိုရီးယားနဲ့ပိုပြီးတူလာပါလိမ့်မယ်မြောက်ကိုရီးယားမှာဆိုအာဏာပိုင်တွေဒါမှမဟုတ်အုပ်စုတစုကလွဲပြီးဘာတရေမှမရနိုင်တော့ပါဘူးမြန်မာရေးကိုကင်တွယ်တဲ့အခါတော့ကြက်ကြတဲ့အချက်တစ်ခုကတော့တရုတ်ပါပဲတရုတ်နဲ့အလုပ်လုပ်တဲ့အခါအာဆီယံဟာစူးစီးခဲကျစ်နေရပါမယ်မဟုတ်ရင်တရုတ်နဲ့တနိုင်ငံချင်းဆက်ဆံလုပ်ကင်ရပြီးခက်ခဲပါလိမ့်မယ
်အရေးယူပိတ်ဆို့မှုလူခွေချောဖောက်မှုတွေနဲ့ပြည်တွင်းမလုံခြုံမှုတွေကြောင့်နိုင်ငံတကာကုမ္ပဏီကြီးတွေဖြစ်ကြတဲ့ Total Chevron အော်ကိုရီးယားတမဏိလုပ်ငန်း Supostan ဂျပန် Kirinbia ကုမ္ပဏီတို့ဟာမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာခဲ့ကြပါတယ်ဒါပေမဲ့တရုတ်ရဲ့ယင်းနှိမ့်ညွန့်လာမှုကတော့တိုးလာနေတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ရဲ့လေ့လာချက်ကဆိုပါတယ်မြန်မာနိုင်ငံဟာတရုတ်ကိုပဲအားထားနေရတဲ့မြောက်ကိုရီးယားလိုအထူးခြားနိုင်ငံတစ်နိုင်ငံဖြစ်သွားမလားဆိုတဲ့မေးခွန်းကတော့နိုင်ငံတကာသုံးသပ်သူတွေမေးနေကြတဲ့မေးခွန်းတစ်ခုဖြစ်ပါတယ်ခင်ဗျာ
ဥတည်မောင်းတမ်းပါရှင်မကြာခင်မှာတော့ထိုင်းကနေပြန်လာတဲ့မြန်မာအလုပ်သမားတချို့မှာကူဗစ်ကူးစက်မှုတွေတွေ့ရှိတဲ့ဒီတည်င်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်ရှင်မကွေးတိုင်းထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးကြောင့်ဘေးလွတ်ရာထွက်ပြေးနေကြရတဲ့နှမ်းခါကျေးရွာကပြည်သူတွေစေဝါအကူအညီလိုအပ်နေကြပါတယ်။စောမျိုးနယ်မှာဆိုရင်လည်းစေဝါတည်ဆောင်မှုဒေသခံတွေအနေနဲ့ရဲစခန်းကထောက်ခံစာတောင်းနေကြရပါတယ်။အခုလိုပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့မကွေးတိုင်းကဂံကောခရိုင်မှာစေဝါရှပါခတ်ခဲနေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
မကွေးတိုင်းထဲမှာစစ်ကောင်စီကပြီးခဲ့တဲ့နှစ်စက်တင်ဘာလကနယ်မြေရှင်းလင်းတာတွေကြောင့်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တဲ့နှမ်းခါရော်ကရွာသူရွာသား4000ကျော်ဟာနှီးစက်ရတောတောင်တွေမှာခိုးလုံနေကြရပါတယ်။တောတောင်တွေရဲ့စေဘေးဒုက္ခတဲ့အဖြစ်နေထိုင်တာအချိန်ကြာမြင့်လာတဲ့အတွက်စေဝါလိုအပ်ချက်တွေရှိနေပြီးဝယ်ယူပြီးတည်ယူဖို့အတွက်လည်းခက်ခဲရှိနေတာပါ။ဒီအချိန်နဲ့ပတ်သက်လို့နှမ်းခါကျေးရွာသားတို့ကအခုလိုပြောပါတယ်
။ဖြစ်မှာဝင်ပြီးတင်နေတယ်ဘာလို့ဒီလိုအခုကျင်းသွားလို့ကျွန်တော်တို့ဝယ်လို့လည်းတော့မလို့ရပါဘူးမလို့လို့ဘာလို့လူတွေလည်းတို့ရအများကြီးပုံမှာတယ်လို့မလွေတာလေ။လူလူကရရပြန်ရရဆိုတာဘာလဲတော့ခက်ခဲတာရောတယ်လို့မလွေတော့တို့ရလည်းအများကြီးရောမြို့ပေါ်မှာလည်းတားယူဆုံးဘူးကြ။ကံကောမာဘိကလာကံကောမြို့ပေါ်မှာလည်းကြည့်ရတဲ့ခါကျသူ့ရင်တော့ဝင်ပုံတင်းတော့သူ့လိုနေသေးဘူး။ပြင်ကုန်ရှိတော့ဘယ်လိုဖြစ်လဲ။သူ့ဒီဆောင်မှာဒီကြပြည့်ရသူ့ရဲ့တေးတူးနေအာကုခါးကြရတယ်အဲ့ဒါအများကြီး
နန်းခါရွာဟာကံကောကလေးလမ်းပိုင်းမှာရှိတဲ့ကျေးရွာတရားဖြစ်ပြီးကလေးမျိုးဘက်မှာလည်းစက်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေလို့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လမ်းခရီးလုံခြုံမှုမရှိသလိုကံကောဘက်မှာလည်းစက်ကောင်စီတန်းတန်းပေးပြီးလက်နက်တွေတပ်ဆင်ပေးထားတဲ့ပြူစောထီတွေအားကောင်းတဲ့ကျေးရွာတွေကိုဖျက်တမ်းရတဲ့အတွက်လုံခြုံမှုမရှိတဲ့အတွက်လည်းအခုလိုခက်ခဲနေတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမကွေးတိုင်းစောမျိုးနယ်မှာဆိုရင်လည်းစေးတိုင်တွေအနေနဲ့စေဝါဝယ်ယူဖို့ရဲစခန်းထောက်ခံချက်လှုပ်ဆောင်ရတာတွေရှိနေတယ်လို့စောမျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။
စေဝါကူညီရတော့မလုံတော့ဘူးလို့ပဲပြောမှာမလို့ဒီအရေးပေါ်အခြေအနေအတွက်တော့ပဲကုတာမှုပေးနိုင်မှုပဲပြင်ဆင်ထားတာကလုံတော့ကြီးတော့မရှိဘူးကျွန်တော်တို့ရဆေးတွေလည်းဝယ်ရတာနည်းနည်းကြက်တဲ့ခက်ခဲတယ်ဘုန်းတော့ ကျွန်တော်တို့ကလည်းကျွန်တော်တို့စီစဉ်ပြီးလို့ရတဲ့လောက်ဖြစ်တော့စီစဉ်ပြီးတယ်ဆက်ကောင်စီရပြီကြာဟုတ်တယ်ကျွန်တော်တို့ကတော့ဒီဆောမြို့နယ်ဆိုတာဝင်ပေါက်တွေကဒီနန်နီယာအဓိကတော့ဒီကြောက်ထူပဲဆိုရင်မင်းတက်ဝင်ပေါက်လို့ဖြစ်နေတော့ဆောမြို့နယ်ထဲမှာပါတဲ့ကြောက်ထူကတရတော်ဂိတ်ကိုပါလို့ဆိုရင်များအဆေးဆိုရင်အတဲမခံဘူးပေါ့နော်ပုံမှန်ကတော့ဒေဝမလို့ပေါ့နော်လက်မှန်နဲ့ရ
ထောက်ခံခြင်းတွေယူပြီးမှာစီးဝေရရတယ်လို့လည်းဒီလူလူလူကညဉ့်မှာစိုးလို့တချို့ဆိုင်တွေလည်းပိတ်ထားတယ်တချို့ကတော့လည်းရဲစခန်းတွေကိုထောက်ခံခြင်းပညာယူပြီးမှဒါဖြတ်တဲ့တေဆောင်ရည်လည်းရှိတယ်။စောကြောက်သူလောင်းရှည်မြို့နယ်၃မြို့နယ်ကိုစုပေါင်းပြီးစောမြို့နယ်လို့တတ်မှတ်ထားတာဖြစ်ပြီးစောမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတော့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့စုပေါင်းပြီးဖွဲ့ နေပါတယ်။စောမျိုးကစစ်ကောင်စီတွေတက်ဆွဲအခြေစိုက်တဲ့ဌာနဆိုင်ရာရုံးတွေကိုအခုလဖေဖော်ဝါရီ၄ရက်ကစောပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကနေမင်းရှင်းလင်းတာတွေလုပ်နေလို့ဒေသခံတွေကကြေးရော်တွေကိုစွန့်ခွာတင်းရှောင်နေကြရပါတယ်ခင်ဗျာ။
ကိုရဲမော်မရှင်ပုတ်တပုနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မကြခင်ဒီတင်ဆက်မဲ့အစီအစဉ်နောက်ပိုင်းမှာလည်းဒီ KNY အမျိုးသားတိုးတက်ရေးပါတီကတာဝန်ရှိသူတအုပ်နဲ့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါညဆွေးနွေးပွဲအစီအစဉ်ကိုကြားဖို့ရှိပါတယ်ရှင်။ဒီတော်စုနေအထိမ့်မဲ့အနေနဲ့အချင်းတောင်အတီးတီးမှာပြစ်ဒဏ်ကြားခံနေရတဲ့အထက်ကအချင်းသားတွေပြန်လွတ်ပေးခဲ့တဲ့အထက်မှာနိုင်ငံရေးအချင်းသားတွေမပါဘူးလို့နိုင်ငံရေးအချင်းသားရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့တဲ့င်းကိုကိုခင်မောင်စုမင်းကပြောပြမှာပါရှင်။
နိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်အသီးသီးမှာထိုက်တင်ပြစ်ဒဏ်ကြားခံထားပြီးစီကံကောင်းမွန်စွာနေထိုင်နေတဲ့အကျဉ်းသား814ယောက်ကိုလူငယ်ခွင့်ပြုတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြည်ထောင်စုနဲ့အထိမ့်မှအဖြစ်ကြေညာခဲ့ပါတယ်။နောက်တစ်ချိန်ပြစ်မှုကျူးလွန်ရင်ကြာရှိနေတဲ့ပြစ်ဒဏ်တွေနဲ့ပေါင်းပြီးကြားခံရမယ်ဆိုတဲ့ခံဝင်နဲ့ပြန်လွတ်ပေးခဲ့တဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားတွေမပါဝင်ပါဘူးလို့နိုင်ငံရေးအကျဉ်းသားအရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ခုချိန်ထိရရှိထားတဲ့စီရင်တွေအရာနိုင်ငံရေးကြောင့်အကျဉ်းချနေသူတွေမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအဖွဲ့ကဥထွန်းကြီးကပြောပါတယ်
။614ယောက်တဲ့နောက်ဆုံးဝန်ကြီးလို့သိရတာဒီအမွေးစီဝါတော့မပါဘူးယား။ငါတို့ကအမွေးစီဝါဆိုရင်သူတို့အမွေးစီဝါတော်တော်များများလွတ်ပေးတယ်။အဲ့တော့ကဓာတ်ထုတ်မှုလို့ဟုတ်ပြီနော်။နောက်ကစားတို့နော်။အဲ့ဒီတော့ပဲသူတို့အထူးသဖြင့်တော့နိုင်ငံရေးအကျဉ်းသားတွေတရားဥပဒေမှလည်းပါတာမတွေ့ရ
ပြည်ထောင်စုနေထိမှစစ်ကောင်စီအကြီးအကဲလူငယ်ချမ်းသာခွင့်ပေးခဲ့တာဟာနိုင်ငံရေးအမှုတွေနဲ့ထောင်ချနေသူတွေအပေါ်အကျုံးမဝင်တဲ့ပုံဖြစ်နေတာမို့မျှတမှုမရှိနိုင်ဘူးလို့နိုင်ငံရေးအကျဉ်းသားတွေရဲ့အမှုကိုဆောင်ရွက်ပေးနေတဲ့ရှင်းနေတူကအခုလိုပြောပါတယ
်ဒီလူငယ်သက်သာဆိုရင်ဆိုတဲ့အခွင့်အရေးတရားကအားလုံးနဲ့အကျုံးဝင်တဲ့အခွင့်အရေးတရားဖြစ်ဖို့လိုတာဒီခုနရာဇဝတ်ပြည်ကျင်းသားတွေရဲ့ခံစားသည်နိုင်ငံရေးနဲ့ဆက်နွယ်တဲ့ပြည်မှုပုံမှန်ကျူးလွန်တဲ့သူတွေတော့ဒီကိုခံရကုန်မပေးဘူးဆိုတော့ခေါ်ကြဆက်ဆံမှုမျိုးကတော့ဒီလိုဒီင်းသက်တာကိုတီးတဲ့နေရာမှာမစင်းလာအပ်ဘူးလို့ကျတော့ဒီတိုင်းနည်းနည်းဒီင်းသက်တာကိုတီးရတော့တော်တော်များများလွတ်လာကြလိမ့်မယ်လို့အားလုံးကပြောလို့ရကြတဲ့အချိန်မှာဒီအခွေအကျင်းသားတွေပဲဒီင်းသက်တာကိုတီးပြီးတော့ငါငါကကြီးပါဝင်ပေါ့နိုင်ငံရေးညိုရဲတဲ့ပြည်မှုတွေနဲ့ပြည်ထောင်စုမှခံရတဲ့ဒီကိုခွင့်မရဘူးဆိုရင်တော့ဒီမျှတဲ့အခုဒီပြည်ပုံမျိုးမဟုတ်ဘူးလို့ဒီတိုင်းနေပါတယ
်။ပြည်ထောင်စုနေအထိမ့်မှအနေနဲ့နှစ်ရှည်ထောင်တန်းတွေချမှတ်ခံထားရတဲ့ NLD အစိုးရကရင်ပြည်နယ်ဝင်းကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ရဲ့ပြစ်ဒဏ်ထက်ဝက်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဒီတပ်ဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံထားရတဲ့46ဦးကိုအမှုတွေပိတ်သိမ်းပေးပြီးပြန်လွတ်ပေးခဲ့ပါတယ်။စစ်ကောင်စီထုတ်ပြန်ချက်ထဲမှာတနိုင်ငံလုံးအချင်းထောင်အသီးသီးက814ယောက်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ကြေညာခဲ့ပေမဲ့စစ်ကောင်စီသတင်းစာတွေမှာထုတ်ပြန်ထားတဲ့စာရင်းတွေတိုင်းနယ်ပြည်နယ်ကလေးလာစောင့်ကြည့်သူတွေပြုစုထားတဲ့စာရင်းတွေအရတော့လူမျိုးအချင်းသားဥယျာဉ်ဟာ400နီးပါးသာရှိပါတယ်။နိုင်ငံရေးအချင်းသားများကုညီစောင့်ရှောက်ရေးအဖွဲ့ကဥထွန်းကြည်ကလည်းသူတို့စာရင်းအရာ814ယောက်မရှိဘူးလို့ပြောပါတယ်
။သူတို့ကယုံကြည်လို့မရတော့တဲ့အနေအထားဖြစ်သွားပြီ။ဆိုင်ရွက်ပေါ်မှာပေါ့နော်၊ကျင်ညာတာ14ပေါ့။အောင်မျိုးလိုက်ပြီးတော့ contact လုပ်တဲ့အခါမှာလည်း ผมเลยจะเห็นอันนั้นอาการสาเหตุที่เรื่องพวกว่าเลยอันนั้นมาคิดร้านยานี่ร้านนี้ทุกคนในการที่จะมาดูรูปย้อนเนี่ยอันที่จะชิดเลยก็ลูกปีร้านที่ก็ตัดลุงยิ่งกว่าหนูจ้ะรามันนะแต่ว่าอันนั้นเอาไฟบ้องยองยาส่วนเนี่ยเราติ้งติ้งจะจัดรูปลูกปีร้านแต่ถ้าพี่ไม่ได้แก่เนี่ยพี่มาจ้ารอเลยเราเลี้ยงบ่มูอันนั้นแต่พวกเราไปทุนจิตรูอันนี้เนี่ยข้ามมาลุยยาดีเลยจะแน่นูรีกูทุก เป็นลูกปงงามอยู่เนี่ยอันชอบไปมาเนี่ยชอบไปดีดีละเราไปเรื่อยๆเอาตัวพี่เราเนี่ยที่เล็กพี่เอาก็ยังละอะไรเนี่ยมีก็ทุกสิ่งอย่างยังจะทำอยู่เป็นนักพี่เรื่อยๆทุกอย่างไล่เดียกันจ้าเราเนี่ยตัวผมมาสั่งลีลาไปดูเราเนี่ยแต่ที่ลูกปงงามอยู่เนี่ยสุดท้ายเขาจะรอชอบไปเรื่อยๆสุดท้ายเจียนยาเจนเนี่ยสายผมไม่ใช่เลยแต่แค่เล็กพี่มาเราเดี๋ยวลูกพี่เราไม่รู้อย่างสิ่งของสิ่งเบี้ยวกุญยาโบจูสโอมินทงาเรา
ทุกอย่างทารีแต่เสียดสลียาวกูลูกเบบีพี่เดลูฟิโอเอโก้เปียวบาร์เรนั่งยังเจ้าหน้าที่เปียนลูกมาปีร้านเนี่ยปัตเตอร์ลูเล่กูลูกต้องเปียมาเร่ต้องไงดีจ้าสนนัยมาเสียดสลียาวลงหูเลยคือว่าสนนัยเนี่ยสนนัยมาปีอารมณ์ลูกบีบาร์เรดูว่าทนายงานลูกมันลูกดาวเลยทาวเนี่ยเจ้าลูกว่าเราตู้ยามูว่าได้เงินลูกดาวเลยงานเนี่ยที่อาศัยสุขันอะไรดีบาร์เลยสนนัยยามูว่าเจ้าหน้าที่สนนัยยามูจะที่อาศัยดีบาร์เลยไอ้เทมาร์เจ้าลู เจนรู้ว่าน้องมาไม่รู้เบาสุดเลยวิ่งแข่งเจนเนี่ยเจนรู้เลยอ่ะมันรู้ชิดเลยเนี่ยดูว่าวิ่งแข่งเจนมาไปเรื่อยๆดีอะไรเจนรู้จ้าลบไปเลยแค่มาฉันเนี่ยกางแข่งเงี้ยไหนเนี่ยแต่เจนรู้ว่าอย่างนี้มุจูนทาร์ดีเลยบอกฉันรู้ดีอะไรนั่นไงเจนมาเรื่อยๆแต่ถ้าดูมุจูนทาร์ดีเลยอะตัวอุบลปูมันเนี่ยเว้ยเจนรู้ว่าเทียร์สวยดาวน์ชิดเลยไอ้ยูมิวรีก็ปานไอ้มาโมบ่าวเนี่ยสิ่งที่ก็อันนั้นเป็นมีน่าเจนได้ล
တုန်းကတော့နိုင်ငံရေးအကျဉ်းသားဆေကနန်းသာပါဝင်ခဲ့ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမိပါရှင်အခုတော့ထိုင်းနိုင်ငံကပြန်လာတဲ့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုပြောပြမှာပါထိုင်းမြန်မာနယ်စပ်မဲဆောက်ကနေဖေဖော်ဝါရီလ5ရက်ကနေပြန်ပို့ခဲ့တဲ့ပြည်တော်ပြန်မြန်မာရွှေပြောင်းအလုပ်သမား200ဝန်းကျင်ကိုမြန်မာနိုင်ငံမြောက်ပိုင်းခရိုင်ကိုဗစ်ကပ်ဘေးစောင့်ကြည့်တဲ့ Quarantine Center မှာကိုဗစ်စစ်ဆေးရမှာအလုပ်သမား100ကျော်မှာကိုဗစ်ပိုးကိုတွေ့ရှိရတယ်လို့မြောက်ပိုင်းခရိုင် COVID-19 ကာကွယ်ထိန်းချုပ်ရေးကော်မတီကဖေဖော်ဝါရီလ13ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာတရားမဝင်ဝင်ရောက်လာသူတွေအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိန်းသိမ်းခံရသူတွေကိုထိုင်းအစိုးရကတပတ်မှာ3ရက်နေရာရင်းကိုပြန်ပို့ပေးနေတာပါတနေ့ကိုလူဦးရေ200ဝန်းကျင်နဲ့တပတ်ကိုလူ600လောက်ပြန်ပို့ပေးနေပါတယ်ဖေဖော်ဝါရီလ5ရက်နေ့မှာတော့မြန်မာနိုင်ငံသား199ဦးကိုပြန်ပို့ခဲ့ပါတယ်သူတို့ကိုတော့မြောက်ပိုင်းခရိုင်ထဲကကိုဗစ်ကပ်ဘေးစောင့်ကြည့်ရေးစင်တာမှာထားပြီးကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးပေးခဲ့ရမှာနေရက်ပြန်200ဝန်းကျင်လောက်တည်းကတဝက်လောက်မှာအစုဝေးနဲ့ကိုဗစ်ပိုးတွေ့ရှိခဲ့တာဖြစ်ကြောင်းမြန်မာရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ဒီရပိုင်းတွင်းမှာပြန်ကြတဲ့နေရက်ပြန်ပြီးတော့ပြန်နေတဲ့ကနေပြီးတော့ဒီမြောက်ပိုင်းကြီးကအုပ်ချုပ်ရေးပေါ်ရနေကျန်တော်ယူမနဲ့လူစစ်စည်းတွေတော့စစ်စည်းရဲ့ဆံမိုင်းမှာနေရပြန်ပြီးတော့ပြန်နေတဲ့လူတရာကျော်တွေ့တော့ဒီမြောက်ကြီးကတကယ်ဒီဘောဘုအုပ်ချုပ်ရေးပေါ်ရတယ်တင်းထုတ်ပြထားတာရှိတယ်လေခိုင်ရဲ့ထောင်ထဲတွေအချုပ်တွေတွေကနေပြီးပြန်လည်လွတ်တက်ပြီးခိုင်အချင်းထောင်တွေကနေအချင်းထောင်ကြီးကြီးကနေပြီးဒီရာဇဝမှုတစ်မျိုးမျိုးနဲ့ပြန်လွတ်တက်ပြီးအဲ့ဒီလူတွေထဲမှာအိုးတွေ့ရများတယ်လို့
ထိုင်းမြန်မာနယ်စပ်ဖြစ်ပြေတရားနှစ်ကနေပြန်လာသူတွေကဖေဖော်ဝါရီလ13ရက်နေ့ကိုဗစ်စစ်ဆေးချက်အရပိုးတွေ့လူနာ100ခုထိရှိပါတယ်ကူးစက်သူတွေဟာတနေ့တည်းပြန်လာကြတာဖြစ်ပြီးကူးစက်သူတွေထဲမှာအမျိုးသား64ဦးရှိပြီးအမျိုးသမီး38ဦးထိရှိပါတယ်။သူတို့ဟာဖေဖော်ဝါရီလ5ရက်နေ့ကမြောက်ပိုင်းမြို့ကိုတနေ့တည်းပြန်လာကြတဲ့မြန်မာအလုပ်သမားတွေဖြစ်ကြပါတယ်။နေရက်ပြန်လာသူတွေကိုလည်းမြောက်ပိုင်းမြို့မှာဖွင့်လှစ်ထားတဲ့ Quarantine Center 4ခုမှာဆက်ရက်ထားပြီးစစ်ဆေးခဲ့ချိန်မှာတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျိုးရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ endlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါတယ်နော် View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီ။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။အင်္ဂါဒီခင်ပါရှင်ဗုဒ္ဓဘူးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒီဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီအာနာသိမ့်ပြီးတော့ဒီတနည်းအတော်တွေမှာပေါ့နော်ဒီကျွန်တော်တို့ဒီဘလော့တွေကတော့အားလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဒီလေဦးတော်လည်းလှုပ်ရှားမှုတွေကဟာအားကောင်းလာတာဖြစ်တွေ့ရတယ်ဒါကြောင့်လ
ည်းဒါကတော့ KNI အမျိုးသားတိုးတက်ရေးပါတီအတွေ့အမှုနှစ်ဦးအောင်စံမြင့်ကိုဦးအောင်စံမြင့်ကနေပြီးတော့ VOA ကိုပြောသွားတာပါဒီဆရာနာတိတ်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့သုံးသက်ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါကပတလွားခီးသွားအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ American နိုင်ငံရေးအကြောင်းစီကောင်းစရာအစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါ။ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ရှော့ချလိုက်ချိန်မှာပဲစစ်တင်တန်းပေးနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေလည်းယူကရိန်းကထွက်ခွာဖို့အင်ဖြူတော်ကညွှန်ကြားထားပါတယ်။ရုရှားတပ်ဖွဲ့ဝင်တသိန်းလောက်ဟာယူကရိန်းကိုဝိုင်းပတ်ထားပြီးအချိန်မရွေးဝင်ရောက်သိမ်းပိုက်နိုင်တယ်လို့လည်းအမေရိကန်ဘက်ကပြောထားတာပါ။ Arish Abbasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်။
ယူကရိန်းမြောက်ဘက်အင်ဂျီဂျင်နိုင်ငံဘီလာရုစ်မှာရုရှားနဲ့ဘီလာရုစ်တပ်ဖွဲ့ဝင်တွေစစ်ရေးလက်ချင်နေပါတယ်။ယူကရိန်းနယ်စပ်တကြောမှာရုရှားကတပ်ဖွဲ့ဝင်3000လောက်ဆီလွတ်ပြီးစစ်ရေးလက်ချင်ပြနေပြီမယ်လေ။ယူကရိန်းကိုကျူးကျော်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးပြောနေတာပါ။အမေရိကန်မျိုးသားလူကြိုးရေးအကြံပေးဂျိတ်ဆူလဗန်ကတော့တန်တရားဖြစ်စရာကောင်းတဲ့ရုရှားရဲ့လုပ်ရည်နဲ့ပတ်သက်ပြီး CNN State of the Union စီစဉ်မှာအခုလိုပြောရတယ်
။ The way they have built up their forces, the way they have maneuvered things in place.
သူတို့တပ်တွေအင်အားအများအပြားနဲ့အခိုင်အမာလာရောက်နေရာယူထားပုံကိုကြည့်ရင်စီရေးအရကျူးကျော်ဝင်ရောက်မယ်ဆိုတာမျိုးဖြစ်နိုင်ခြေများနေပါတယ်။တန်တမာရေးအရဆက်ပြီးဆောင်ရွက်နေပေမဲ့လည်းရုရှားဘက်ကကျူးကျော်လာမယ်ဆိုရင်မဟာမိတ်တွေနဲ့အတူလက်တွဲပြီးညီညီညွတ်ညွတ်ပြက်ပြက်တတတုံ့ပြန်ဖို့ပြင်ဆင်နေပါတယ်။
စနေနေ့ရုံးကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြပြီးတကယ်လို့သာရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်မယ်ဆိုရင်တမဟုတ်ချင်းမိဂုံရန်ကုန်တုံ့ပြန်သွားမယ်လို့ဘိုင်ဒန်ကပြောဆိုခဲ့ကြောင်းအင်ဗျူရော Twitter မှာရေးသားထားပါတယ်။ရုရှားဘက်ကကြူးကျော်ဝင်ရောက်မယ်ဆိုရင်ကာလာချာရှီစိုးကျိုးတွေနဲ့ရင်ဆိုင်ရဖို့ရှိကြောင်းလည်း Republican ထက်လွတ်တော်အမတ် Lindsey Graham က ABC This Week အစီအစဉ်မှာသတိပေးပြောဆိုပါတယ်။
This is not the last president America will have.
ဒါကရုရှားယူကရိန်းကိုဝင်သိမ်းမယ်ဆိုရင်အမေရိကန်ရုရှားဆက်ဆံရေးဆင်ဆုနှစ်တွေနဲ့ချင်ပြောင်းသွားပါလိမ့်မယ်။အခုလက်ရှိသမ္မတသာမဟုတ်ဘဲနောက်သမ္မတတွေလည်းရုရှားနဲ့ပတ်သက်ပြီးဆက်ဆံလုပ်မှာမဟုတ်တော့ပါဘူး။ဒါကိုပူတင်နားလည်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ Azov ပင်လယ်ရဲ့မြောက်ဘက်မှာတော့ယူကရိန်းနဲ့ရာဇောင်းတပ်ရဲ့တင်းမုံငယ်လေးတွေသာရှိပြီးရုရှားနဲ့အင်အားချင်းမရှင်သာတဲ့အနေအထားမှသာရှိတာပါ။2014ခုနှစ်ကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်ပြီးယူကရိန်းရေတပ်အင်အားချိနဲ့လာခဲ့တာပါ။အမေရိကန်ကတော့ KF ကမရှိမဖြစ်တန်ယုံဝန်ထမ်းတွေကလွဲလို့အမေရိကန်နိုင်ငံသားတွေအားလုံးယူကရိန်းကထွက်ခွာကြဖို့သတိပေးထားပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေကိုစစ်တင်တန်းပေးနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေလည်းယူကရိန်းကထွက်ခွာပြီးတော့တခြားဥရောပနိုင်ငံတွေမှာပြောင်းရွှေ့တာဝန်ပေးမယ်လို့ကာကွယ်ရေးဌာနကပြောဆိုထားပါတယ်ခင်ဗျာ
။ဒါကတော့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကောင်းကတင်ပြသွားတာပါအခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံတွင်းအင်အားစုအတီးတီးကြားမတူကွဲပြားတဲ့နိုင်ငံရေးရည်မှန်းချက်တွေနဲ့အရင်ကလှုပ်ဆောင်လာခဲ့ကြပေမဲ့ဒီကနေ့ကာလမှာတော့တူညီတဲ့ဘုံသဘောထားတစ်ခုချမှတ်လာနိုင်ကြတာဟာနိုင်ငံရေးအရာအောင်မြင်မှုဖြစ်တယ်လို့ KNI အမျိုးသားတိုးတက်ရေးပါတီ KNPP အတွေ့အမှုနှစ်ဦးအောင်စံမြင့်က VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဦးအောင်စံမြင့် VOA နဲ့
ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ကဲဟုတ်ကဲ့
။ဆိုတော့ဒီမောက်ဆုံးကျွန်တော်မိကွန်းကတစ်နှစ်အနာတိန်ထားတဲ့တိုင်းပြည်အခြေအနေပေါ်မှာ KMPP နေနဲ့လက်ရှိအခြေအနေကိုဘယ်လိုများသုံးသပ်ထားပါသလဲခင်ဗျာ။အခုကတိုက်ပွဲတွေပိုပြင်းထန်လာတယ်။ဟလာဖန်နာစီတာဟလာထောင်ချတာဒါတွေကလည်းပဲရော့မသွားတဲ့ပြင်ပိုများလာတယ်။နောက်ပြီးတော့အပြန်အလှန်ပေါ့လေတက်ကြတာတွေလည်းပဲဟိုဆိုးလာတာတွေတွေ့နေရပါတယ်။ဆိုတော့ဒီအခြေအနေပေါ်မှာဘုန်းဆရာမြင့်ဒီဘုန်းအားဖြင့်ဘယ်လိုများပုံသက်ထားပါလဲခင်ဗျာ။
ဟုတ်ကဲ့ဟုတ်စားပေါ့ဒီအနာသိမ့်ပြီးတော့ဒီတနေ့အတော်တွေမှာပေါ့နော်ကျွန်တော်တို့ဒီဘလော့ဆယ်ကတော့အားလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဒီနေဦးတော်ရင်လှူရှာမှုတွေကနော်အားကောင်းလာတာဖြစ်တွေ့ရတယ်ဒါကြောင့်လဲခုနကပြောရဲပေါ့နော်ဒီတနိုင်ငံလုံးကျွန်တော်တို့ဒီနှစ်ဖက်တိုက်ခိုက်မှုများလာဆိုတနိုင်ငံလုံးတိုင်းတာနဲ့ဆိုလို့ရှိရင်ကျွန်တော်အဖက်ဖက်ကလူလူလှူရှာမှုတွေကရပ်တန့်သွားတာမရှိဘဲနဲ့ဟာပြင်းထန်လာတာကိုကျွန်တော်ကြားရတယ်။ဆိုတော့ကျွန်တော်တခုတော့ပြောပြချင်တယ်ကျွန်တော်ဝေးပြီးရဲ့နောက်ပိုင်းမှာပေါ့စစ်တပ်ကတော့အာဏာသိမ်းတာတော့၃ခေါက်လောက်ရှိသွားပြီ။ဆိုတော့ပမာတစ်ခေါက်ကတော့ကျွန်တော်တို့တဲ့ကငယ်သေးတယ်ပေါ့ဝိကစားလောက်ပေါ့။ဒါမဲ့လည်း88နဲ့2021ကတော့ကျွန်တော်တို့ကိုယ်တိုင်တော့ဒီပါဝင်လှုပ်ရှားမှုတဲမှာပါလာရတာပေါ့။ဆိုတော့အရင်တော့ကလည်းကျွန်တော်တို့စာနာပြဝဲတွေကပြင်းပြင်းဖြစ်ခဲ့တာရှိပါတယ်84 85ဥတာရေခင်းတို့88တို့2000ဖုံးတို့အစရှိသည်ဒါပေမဲ့လည်းကျွန်တော်တို့လူလူလှုပ်ရှားမှုတွေကဒီလပိုင်းလောက်ပဲစစ်တပ်ရဲ့ဒီအကြမ်းဖက်မှုနေနေမှုဖိနှိပ်မှုအောင်ပြောက်ွယ်သွားတာပုံများပါတယ်ဟုတ်လည်းဖြစ်ခဲ့တာဒါပေမဲ့လည်းဒီ2020နဲ့တခုနှစ်လူလူလှုပ်ရှားမှုကတော့ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲတစ်နှစ်လည်းပြည်လာခဲ့ပြီဖြစ်တယ်။ဒါပေမဲ့လည်းဒီဆရာနာရှင်ရဲ့ဖိနှိပ်ကြံခဲမှုဟောကျွန်တော်ဒီရှုံးမပေးမနဲ့ဆိုတော့ကျွန်တော်တို့ဒီနေ့အချိန်ပေါ်ကြံ့ကြံ့ခိုင်နေတာခုကန်လို့ရတာဆိုရှင်လက်နဲ့ဆွဲကြိုင်မှာဒေါ်လာနဲ့အထီးဖြစ်လာတာ။
ဟုတ်ကဲ့
ဆိုတော့ခုကတော့ကျွန်တော်တို့ဒီတိုင်းသားလက်နဲ့ကြိုင်ဖွဲ့စည်းတယ်လေဒီဆိုပေါ့နှစ်ပေါင်း80ကျော်ပေါ့ဒီဒေါ်လာကြီးတွေကျွန်တော်ထုတ်လာခဲ့ကြတယ်အဲ့တော့လူတို့ကနှစ်ပေါင်း80ကျော်ဒီစစ်တပ်ရဲ့ပူကြပန်းမှုတွန်းလှန်ပြီးတော့ဖယ်ရယ်နဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့အတွက်ပေါ့စုံးလိုက်တန်လေးထိုင်ချပြီးတိုက်ပွဲဝင်ကြတဲ့ဒေါ်လာဒီဒေါ်လာတိုက်ပွဲတွေကတော့တော်ပြင်းထန်လာတာရှိတယ်အရင်တော့ကဆိုကျွန်တော်တို့မြန်မာနိုင်ငံထဲမှာပေါ့အများစုတီတီကနိုင်ငံရေးရည်မှန်းချက်တွေမတူပွဲပြားမှုတွေအကောင့်တွေပေါ်ဆောင်ရွက်လာကြတယ်ဒီနေ့ဒီချိန်မှာတော့ကျွန်တော်အားလုံးပုံမှန်နားလည်လာတာဒီအာနာသိစစ်ကောင်စီဟာကျွန်တော်တို့ရဲ့ဘုံရန်သူဖြစ်တယ်ဆိုတော့ပထမဖြစ်တယ်ဆိုတော့ဟာကိုကျွန်တော်အားလုံးကဘုံသဘောထားတစ်ခုချမှတ်ဓာနိုင်ခဲ့ကြတာဒါကတော့ကျွန်တော်နိုင်ငံရေးရပေါ့တော့မအောင်တွေ့ရတယ
်ဆိုတော့
ဟုတ်ကဲ့
ခုနပြောသွားတဲ့အတိုင်းပဲအချိန်ကြီးကဟလာအတိုင်းကြီးပဲမှာအချိန်ကြီးကတနေ့တစ်နေ့ပူပူပြီးတော့ဆိုးလာတယ်လူသားဆန္ဒမှုတက်တယ်ပူကြီးလာတယ်နိုင်ငံသားကလည်းပဲဒါကိုပြောလာတယ်ဆိုတော့အချိန်ကြီးကပူကောင်းလာမယ်လားလားတဲ့ပူပြီးတော့ဆိုးလာမယ်လားလားကိုနိုင်ငံသားကပူပြီးတော့သတိပေးလာကြပါဆိုတော့ပြည်ရင်းစစ်အတီဖြစ်လာငယ်ဆိုတော့အချိန်မျိုးတိတို့သတိပေးလာတာရှိပါတယ်အချိန်ကြီးတောင်ကြည်ရှင်းမှုဆိုရင်ဆိုတော့မြန်မာနိုင်ငံဒီပြည်ရင်းစစ်ဒီမှာရဲ့ဒီဝင်းစစ်ပြီးပခရဲ့ကိုဥတီသွားနေပြီလို့အဲ့လိုဥပ္ပဆံမျိုးကိုကောက်ချက်ချထားပါလားခင
်ဗျ။ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီလိုသတ်မှတ်ထားပါတယ်။ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံနေပဲတော့เนาะကျွန်တော်တို့ဒီနိုင်ငံတကာရဲ့စာချုပ်စာတမ်းတွေမှာလည်းကျွန်တော်လက်မှတ်ထိုးထားတာရှိတယ်။လူ့ကိုယ်ရေးကြီးညာစာတမ်းမှာတော့လကောင်းဒီပရိုတိုကောတွေမှာတော့ကောင်းပါเนาะကျွန်တော်တို့ဂျနီဗာကွန်ဗင်းရှင်းလို့ဟာမျိုးတွေမှာတို့ထိုးလာတာရှိတယ်။အဲ့တော့မြန်မာရဲ့အရေးဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီဥစ္စာပေါ့ပြည်တွင်းစစ်ပဲလို့ကျွန်တော်သတ်မှတ်လို့မရတော့ဘူးဒါကတော့ကျွန်တော်တို့လူသားတူချင်းစီရဲ့တက်ရှင်ပိုင်ခွင့်နဲ့နောက်မှကျွန်တော်တို့ဒီဥစ္စာပေါ့နော်ဒီရာဇဝတ်မှုကျူးလွန်နေပြီအရေးယူဆောင်ရဲ့လိုအပ်လာပြီဒါကလည်းနိုင်ငံတကာနဲ့ဆက်လွယ်ဖြစ်တယ်ဒီနေ့ကပြည်တွင်းစစ်အရေးပဲအဲ့တော့နိုင်ငံတကာရဲ့နှုံးမရပေါ့နော်ကျွန်တော်တို့ဒီအော် intervention လုပ်လို့မရဘူးဆိုတော့မမှန်ဘူးကျွန်တော်တို့ကောက်ချက်ချတယ်။ဒါကြောင့်လဲဆိုလို့ရှိရှင်
ကျွန်တော်တို့ UN မှာလည်း Security Council မှာလည်းဒါရှိရပါတယ်။ဒါကတော့ပြည်တွင်းစစ်လို့ပြောမယ်။ပြည်တွင်းစစ်အနေထားထက်ကျူးလွန်လာတဲ့အစမတန်ပါဘူးနော်။ပြည်သူလူထုကိုဒီဥစ္စာပေါ့တိုက်ခဲ့ထားပြီးတော့မှကျွန်တော်တို့စစ်ရေးရဟောအင်အားလုံးကြုံတုံးပြီးမှဒါတုံးနေတဲ့ကိစ္စတွေကလူလူရှိလို့မဟုတ်ဘူးလို့ကျွန်တော်ဟင်ဒါကလည်းနိုင်ငံတကာအနေနဲ့ပြောတာဖြစ်တယ်
။
နောက်တစ်ခုကတော့ကျွန်တော်တို့ဒီနေ့တစ်ချိန်မှာကျွန်တော်တို့အားလုံးက stakeholder အားလုံးကကျွန်တော်ဒီနေ့သွားနေတဲ့နိုင်ငံရေးကူတော့ကျွန်တော်နိုင်ငံရေးညီမချက်အောင်မြင်ချင်တယ်ဆိုရင်တော့ကျွန်တော်တို့အတိအကျညီညီနဲ့တိုက်ပွဲဝင်ကြဖို့ခုကတော့တချို့နေရာတွေပဲတိုက်နေတယ်တချို့နေရာတွေကဟောပေါ့ဒီရင်တက်နေဆိုရင်တော့ဒီတော်လိုင်းရရေရှည်ဖြစ်သွားနိုင
်ဟုတ်ကဲ့ခင်ဗျာပြီးခဲ့တဲ့ရက်ပိုင်းကလာဒီ NUCC ပေါ့လေမြို့သားညီညီရေးတန်ခိုးကောင်စီကကြီးမှုပြီးတော့ပထမဦးဆုံးအကြိမ်ဒီကိနီလာကံဆိုပြီးတော့လုပ်တယ်။အဲဒီကိနီလာကံကဒါ GNDP နေနဲ့လက်တက်တယ်လို့ကျွန်တော်အဲ့လိုနားလည်ထားပါတယ်။အဲဒီကိနီလာကံကနေပြီးတော့ Federal Democracy ပြည်ရင်အစိတ်အပိုင်း1နဲ့စိတ်ပိုင်း2ဒါကလာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအစီအမံကိုတည်ပြုတယ်။ဒါက MCC မှာပါတဲ့ဖွဲ့ဝင်အစုအဖွဲ့တွေက Federal Democracy ပြည်ရင်ကိုအကောင့်ဆက်ဖော်ဖို့သဘောတူတည်ပြုတယ်ဆိုပြီးတော့ထုတ်ပြန်နေထုတ်ထားတာကျွန်တော်တို့တွေ့ပါတယ်။ဆိုတော့အဲဒီ Federal Democracy ပြည်ရင်ကနေပြီးတော့ KNDP ကအားများမျှော်လင့်ထားပါလေ
ခင်ဗျ CNPP ရဲ့နိုင်ငံရေးဥတီချက်ကတော့ကျွန်တော်တို့ကပြောသလိုနိုင်ငံရေးမှန်ချက်ရှိတယ်မြို့သားတန်းတူရေးတရားမျှတနဲ့ဝင်ပြဋ္ဌာန်းခွင့်အပြည့်အဝရှိရေးဆိုတဲ့ဟာဖြစ်တယ်အဲ့တော့ကျွန်တော်တို့ NUCC မှာရေးဆွဲထားတဲ့ Federal Democracy အစိတ်ပိုင်း1မှာကကျွန်တော်တို့အနာဂတ်အတွက်တိုင်းပြည်ကိုတည်ဆောက်မယ်အဲအဲ့မှာကျွန်တော်တို့ရဲ့ဥစ္စာပေါ့နော်ဒီနိုင်ငံရေးအံပြအမြေပုံတွေပါတယ်။နောက်မှကျွန်တော်တို့ရဲ့ခွင့်ရေးတွေပါတယ်။ကျွန်တော်တို့ရဲ့ value တွေပါတယ်။ဒါကတော့အနာဂတ်ဖယ်ပဲအတွက်ကိုကျွန်တော်အဓိကထားပြီးတော့ရေးထားတာဖြစ်တယ်
။ဟုတ်ကဲ့
။ဒီတိုင်းဆိုလို့ရှိရင်ကျွန်တော်တို့ကအမျိုးသားတန်းတူရေးကိုအကောင့်တွေပေါ်နိုင်တဲ့ပြည်ရင်တစ်ခုဖြစ်တယ်ပေါ့နော်။နောက်တစ်ခုကလည်းဒီအစိတ်ပိုင်းနှစ်မှာလည်းလောလောဆယ်ကတော့အစိတ်ပဒါအနာဂတ်အတွက်ပြောတာ။နောက်အစိတ်ပိုင်းနှစ်ကျတော့ကျွန်တော်တို့ဂျာကာလအတွက်အဓိကကျတယ်။ကျွန်တော်တို့အခုဖြတ်တန်းသွားမှာတော့ကာလ3ခုရှိတယ်ကြာကလာနဲ့ interim era ဆိုတော့ transition နဲ့ federal democracy ဒီစောရေးကာလဆိုရှိအဲ့တော့ကြာကလာမှာကျွန်တော်တို့ဒီဗိညာဉ်စိတ်ပိုင်းနှစ်ထဲမှာပါသဘောတူထားတာရှိတယ်။အဲ့ဒါကပြည်နယ်ရဲ့ပြည်ပြည်အုပ်ချုပ်ရေးတရားစီရင်ကဏ္ဍတွေပြည်နယ်ကပဲလိုအပ်တယ်လို့ဖွဲ့စည်းတည်ဆောက်သွားနိုင်တယ်ဆိုတဲ့အချက်တစ်ခုရှိတယ်။နောက်ပြီးမှလက်ရှိတိုင်းသားတော်လှန်ရေးအဖွဲ့အစည်းတွေကတိဆောက်အကောင့်တွေပေါ်ဆောင်ထားတဲ့အုပ်ချုပ်ရေးဥပဒေတရားစီရင်ရေးကိုကျွန်တော်တို့ကလေးစားအသိမှတ်ပြုပြီးမှပေါင်းဆောင်ရသွားမယ်ဆိုတဲ့ချက်တွေကကျွန်တော်တို့လူချင်းနဲ့ဝင်ပြဋ္ဌာန်းခွင့်ကိုအချိန်ကဒီမှာစပြီးမကြာကလာစပြီးစတင်ချက်သုံးပိုင်းဝင်ရှိတယ်ဆိုတဲ့အချက်ကိုအဓိကပေါ်ဖြစ်တယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်
ဟုတ်ကဲ့ခင်ဗျခုနကဦးအောင်ဆန်းမင်းပြောသွားသလိုအမျိုးသား GDP ရဲ့အဓိကနိုင်ငံရေးဟိုဘွာရကလူသားတိုင်းညီနာရေးဆိုတာပါတယ်ပေါ့နော်ဆိုတော့ရက်စီအချိန်တွေမှာဟလာဒီ NUCC NUGC PH စသည်အားဖြင့်အနာတိတ်နောက်ပိုင်းမှာပေါ်လာတဲ့အခွင့်အရေးတွေနဲ့လောက်အောင်ဆန်းနေတို့ဒီတိုင်းသားလက်နက်ကိုင်အခွင့်အရေးတွေချာမှာပူပေါင်းလှုပ်ဆောင်နေတာလက်တွဲလှုပ်ဆောင်နေတာညီနိုင်ညီနာဆွေးနွေးတာပြောဆိုနေတာတွေမှာဒီအမျိုးသားတိုင်းတူညီနာရေးကိုပေါ်ဆောင်ဖို့အတွက်အလားအလာဘယ်လောက်ထိကောင်းပါပြီလဲဦးအောင်ဆန်းမင်းအဲ့ဒီအပေါ်မှာတကယ်ပဲအကောင်းမြင်တဲ့တည်ဆောက်ဖို့မျှော်လင့်ချက်ရှိထားပါလားခင်ဗျာ
ကျွန်တော်အနေနဲ့ကတော့ဒီအနာဂတ်ဖေရယ်တိဆောက်ရေးကာလအတွက်ကျွန်တော်တို့ brain ဉာဏ်စိတ်ပိုင်းအတစ်ကိုရာတစ်ပေါ့နော်တစ်ကိုရာကျွန်တော်တို့တကယ်ကိုခတိရောက်အကောင့်တွေဖော်မယ်ဆိုရင်တော့ကျွန်တော်တို့ဒီလူမျိုးတိုင်းပေါ့နော်ဒီတိုင်းသားတွေဒန်းတူရေးနဲ့ကိုယ်ဝန်ပြဋ္ဌာန်းခွင့်ရဖို့ကတော့ကျွန်တော်အကောင့်တွေဖော်နိုင်မယ်လို့ထင်တယ်ဒါပေမဲ့လက်ရှိနေထား NUCC ထဲမှာတော့ကျွန်တော်တို့မတူညီတဲ့ stakeholder တွေလာပြီးတော့မှ NUCC ဆိုတဲ့platform မှာလာစုတာဖြစ်တယ်။အဲ့တော့ NUCC ထဲမှာကျွန်တော်တို့တိုင်းသားတွေရဲ့ပါဝင်ဆွေးနွေးမှုကတော့ပြောမယ်ဆိုရင်တော့ဗျာဒါပေါ့20ရာခိုင်နှုန်းလောက်ပဲရှိတော့ပေါ့
။အ
များစုကတော့အားလုံးသိကြတဲ့အတိုင်းပဲ။အဲ့တော့ကျွန်တော်တို့ကဒီထဲမှာကျွန်တော်တို့မူတစ်ခုချမှတ်တာရှိတယ်။ကျွန်တော်တို့ဖြေရှာတဲ့အခါမှာ full consensus decision making ဆိုရအားလုံးသဘောတူမှာနော်။ဖွဲ့တစ်ဖွဲ့ကသဘောမတူဆိုလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဒါပေါ့ဒီလိုပါဝါကိုကျွန်တော်တို့ပေးထားတဲ့ပုံနော်အဲဒီပြန်လာပါတော့တော့အဲ့ဒါရှိတယ်ရှိတဲ့အတွက်ဒါကတော့ကျွန်တော်တို့အနာဂတ်အတွက်ကောင်းမွန်တဲ့အဖြစ်ရှာခြင်းတစ်ခုဒါလူများစုကနေမှနည်းစုကိုတမ်း 会没细部出来结果就进到别的。
OK,
这个表现哪了人员是一般结果搞得破烂没所以那就能够秒满他的大单路下面。
OK, so let's see who bonds on the end of the body, who bonds on the CRPH, NUCC, NUG, Sadia, and Lu, who bonds on the movie, ma. Who bonds on the Aya the La, Tijin and Shiba, who bonds on the Aya the La, who bonds on the
Aya the La, who bonds on the Aya the La, who bonds on the Aya the La, who bonds on the Aya the La, who bonds on the Aya the La, who bonds on the Aya the La, who bonds on the Aya the La,အမှုပါဒရီတွင်ရဲ့ဟာလိုက်စုကြားရမှာတော့ဒါကြည်လည်းဆွေးနွေးရတာရှိရဲ့နောက်တစ်ခုကဒီနေ့ NUG ဆိုတာကတော့ကျွန်တော်တို့ဒါတော့ဒေါ်လာရေးဆိုးရပဲဟုတ်တယ်နော်ဒါမဲ့ကျွန်တော်တို့လက်တွေ့ကောင်တယ်ဖော်နေရတာကတော့ကျွန်တော်လက်ရှိပြည်နယ်တွေကတော့ထိထိရောက်ကျွန်တော်တို့ကဒီဒီစည်နာရှင်ကိုတာနေခါမှာဝင်ကြပေါ့ဒီကဒေါ်လာရဲ့ဖြစ်တယ်အဲ့တော့ကျွန်တော်တို့နာအခုကဂျာကာလာဆိုရဖြစ်တဲ့အတွက်ကျွန်တော်ဆိုရတရလိုမျိုးအောင်လို့ခေါ်နေတာရှင်းရှင်းပဲရှင်းနေ။ဘာလို့ဆိုရတရအနေနဲ့တာဝန်ခံပတ်တည်လို့ကျွန်တော်ရှင်းနေ။ဒီချိန်မှာတော့အဒီဘိတ်တိတ်မဖြစ်ဘူး။ဇူလိုရာကတော့ဌာနဆိုင်ရာတွေပြင်ထားပြီးမဲ့ဒီဌာနဆိုင်ရာဒီလုပ်ငန်းတွေကိုတကယ်ဆိုရတရလိုကောင်းတယ်ရှင်းကအဲ့တော့အဲ့ဒီပုံမှာတော့အားမလို့အားများတော့ဖြစ်တယ်ဒါမှလည်းကျွန်တော်တို့လက်ရှိအနေထားကိုကျွန်တော်နားလည်တယ
်
နားလည်တဲ့အတွက်ကျွန်တော်ကတော့ဘယ်တွေမှာကတော့ကျွန်တော်ဖွဲ့တဲ့တပိနဲ့လုံးမရဘူးအားလုံးနဲ့ပေါအောင်လုပ်ရမယ်ဆိုရဲတွေးခေါ်ယူဆနေပဲအားလုံးကတော့ဖြစ်တော့
ဟုတ်ကဲ့ဆိုတော့ KMPP ကဒီ people တရဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီဆီယနာသိမ်းမှုကိုစန့်ကျင်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေထဲမှာ KNDP ကထိတ်တန်းကနေပြီးတော့အခုချိန်ဆိုရင်ကလေးဝင်ကြီးရောက်ကိုပေါဝင်နေတာကျွန်တော်တို့တွေ့ရပါတယ်။ KNDP အနေနဲ့အခုလိုမျိုးဆီယနာဒိမှုကိုစန့်ကျင်ပြောင်းလဲနိုင်လို့ဆောင်မှုဟာဘာကြောင့်အခုလောက်ကြီးထဲထဲဝင်ဝင်ကြီးရောက်ပေါဝင်ဖို့အတွက်စုပ်ပြတ်ဖြစ်ခဲ့တာခင်ဗျာ
။ကျွန်တော်တို့အကြောင်းရင်းတစ်ခုရှိတယ်။ဒါတော့အကြောင်းရင်းတစ်ခုရှိတယ်ပထမတစ်ကတော့ကျွန်တော်တို့ပြည်နယ်ကလူငယ်လူရွယ်တွေကဒီနေ့ဆရာနာရှင်စန့်ကျင်ရေးမှာကျွန်တော်ငင်းချမ်းစွာပဲကျွန်တော်ဆန္ဒပြခဲ့ကြတာဖြစ်တယ်။ဆိုတော့လက်နဲ့မရှိဘူး။ဘာမှမရှိဘူး။သူရဲ့ဆန္ဒကိုထုတ်တတပဲထုတ်။တို့ရှိမှာတော့ယူတတပဲ။ဘာမှအကြံဖက်ဆောင်ရတာမရှိဘူး။ဒါမှလည်းဆရာနာရှင်ကစပြီးကျွန်တော်တရားဖန်ဆီးတာတွေတတ်တာချက်တာတွေစလုပ်လာတဲ့အခါမရဖြစ်ဘူး။ကျွန်တော်ဒီနယ်လုံးအတိုင်းတာနဲ့စတင်မှာရှာမှုဖြစ်လာတယ်။ဖြစ်လာတဲ့အခါမှာကျွန်တော်တို့ KMPP ကဒီအမျိုးသားရေးအတွက်ခုခံဒေါ်လာရေးလုပ်တဲ့ဒေါ်လာရေးဖွဲ့စည်းဖြစ်တယ်။ဆိုတော့အမျိုးသားဒုတိယလုံးမြင့်တာလာရင်အမျိုးသားရေးကကျွန်တော်တို့ဖြစ်တယ်လို့ KMPP ကကျွန်တော်ခံထားတယ်။ဒါမှလို့အမျိုးသားဒုတိယလုံးမြင့်လာတဲ့အခါဒီလူရှိလို့မဟုတ်ဘူးဆိုတဲ့သုံးချက်ချက်ကကျွန်တော်ရှိ။ဒါမှမလို့ကျွန်တော်တို့လူလူကိုဖိနှိပ်လေလေကျွန်တော်တို့ကလည်းရှေ့တန်းကပါဝင်ဆိုတဲ့ဟောကျွန်တော်တို့ရှိတယ်။အပရမဟုတ်ဘူး။ကျေပဲ။အဲ့တော့ကျွန်တော်တို့ကလူတွေမျိုးသားတွေအလုပ်လုပ်တဲ့တော့ဖြစ်တယ်ပေါ့နော်။အဲ့တစ်ချက်။နောက်တစ်ချက်ကကျွန်တော်တို့ကလက်နက်ကင်ကြမ်းဖက်ဝါဒီတွေဖြစ်မှု။နော်ငင်းချမ်းရေးကိုလာတယ်။ဒါမဲ့ကျွန်တော်တို့ဆဲအာနာရှင်နဲ့ကျွန်တော်တို့ငင်းချမ်းရေးကိုခောက်ခောက်ခါခါပြေဆုံးဆွေးနွေးပြီးဖြစ်တယ်။ပြောမယ်ဆို1963ခုနှစ်တော့ NDF ဖြစ်တော့မှကျွန်တော်တို့ဥက္ကဋ္ဌကြီးဦးမော်ရယ်ကိုပြစီပြီးတော့မှဆဲအာနာရှင်နဲ့ကျွန်တော်ဆွေးနွေးတယ်။ငင်းချမ်းရေးဆွေးနွေးတယ်။ဒါမဲ့ကံကောင်းလို့လုံးကြံမှုကနေလွမြောက်လာဖြစ်တယ်။နောက်ကျွန်တော်ပါလာပြီးတဲ့နောက်ပိုင်းပေါ့နော်။1995, 1998, 2001, 2012ကနေမှကျွန်တော်တို့ဒီ2020အထိပေါ့။ကျွန်တော်တို့ငင်းချင်းဇော်ဝိုင်းမှာကျွန်တော်တို့တပ်ပေါင်းစုနဲ့တော့လကောင်းကျွန်တော်တို့ KMB တစ်ဖွဲ့တည်းဆွေးနွေးခဲ့။အဲ့လိုဆွေးနွေးခဲ့တဲ့အခါမှာကျွန်တော်တို့ကသမိုင်းကြောင်းရှိတယ်ကျွန်တော်တို့ကတိချလွတ်လပ်တဲ့ပြည်နေပြည်ဖြစ်တယ်ရှေ့တော်ပေါ့နော်ကျွန်တော်နိုင်ငံကြီးတိုးတော်လည်းပဲကျွန်တော်တို့ကမ္ဘာနိုင်ငံကြီးလက်ရှိနိုင်ငံကြီးနားလေအဲ့အတွက်ကြောင့်ကျွန်တော်2001မှာကျွန်တော်တို့နိုင်ငံကြီးညီမချက်ကိုပြောင်းပြီးမှ Fairway တိဆောက်ရေးစုစလာစလာခဲ့တော့ကျွန်တော်တို့နိုင်ငံကြီးဆွေးနွေးတဲ့အခါမှာကျွန်တော်တို့တာတန်းလူကြီးတရားမျှတရေးကိုတည်ယူမှကျွန်တော်ဆွေးနွေးတာဖြစ်တယ်
ဒါပေမဲ့ဆီယနာရှင်ဘက်ကဆွေးနွေးလာတာဒီကျွန်တော်တို့ central light စနစ်နဲ့တပြည်တော်စနစ်ကိုမဆောင်ပေးတယ်။နောက်မှစစ်တပ်တဆူရှိရေးနဲ့ကျွန်တော်2008ကိုနော်မှခံရ2008ကစစ်တပ်အာဏာသာဝတိမြေရေးအတွက်ဒါအထောက်ပံ့ပြုနေတဲ့ပြည်ပုံအခြေခံဥဖြစ်တယ်။ဒါကိုအထောက်ပံ့ပြုဒါတွေပဲဆွေးနွေးတယ်ကျွန်တော်တို့အဓိကတောင်းဆိုနေတဲ့ယူသားတန်းတွေကိုသိလူရှုဒါကတော့လက်နဲ့ချရေးကိုပဲဥတည်တာပေါ့ဗျ။ဆိုတော့အဲ့ဒါကြောင့်မို့ကျွန်တော်တို့ NCA မှာလည်းမထိုးနိုင်ဘူး။အားကြောင့်ဒီနေ့2001ကကျွန်တော်တို့နားလည်တာကပဲလူရေးကိုကျွန်တော်တို့ကြည့်ရမှာတစ်ချက်ကနောက်မှကျွန်တော်တို့လူချင်းနဲ့နိုင်ငံရေးပန်းတိုင်းကိုသွားဖို့အတွက်ကတော့ကျွန်တော်တို့တနိုင်ငံလုံးအတိုင်းအတာနဲ့ရှာမှာရဲ့ဆိုတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုတော့ဒီနေ့ကျွန်တော်တို့ဒါကြောင့်မို့နိုင်ငံရေးရလဲ CC မှာပါတာဖြစ်တယ်။နောက်ပြီးမှဒီနေ့ကျွန်တော်သာပေါ့နော်သူကတော့ဒီကတော့ကျွန်တော်တို့နိုင်ငံရေးစစ်အာဏာရှင်နဲ့ဆွေးနွေးနေမယ်ဆိုရင်တော့2008ရှိနေမယ်သူတို့နဲ့ဆွေးနွေးမယ်ဆိုတော့ကျွန်တော်တို့လူချင်းနဲ့အမျိုးသားတန်းတူရေးတရားမြတ်တိုင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တော့အကောင့်တွေပေါ်နိုင်မှာကျွန်တော်ဒီလိုကြည့်တယ်အဲ့တော့နိုင်ငံရေးဆွေးနွေးခြင်းနဲ့ဆိုရင်တော့စစ်တပ်ကနေရနိုင်ရနေစုခွာဖို့အတွက်အမခံချက်ပေးနိုင်တဲ့တနည်းဆွေးနွေးဖို့ဖြစ်လာတယ်ဟုတ်လားပါပဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆင်းရင်ခုလိုမျိုးပြဆိုပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်လို့
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်KNP အမျိုးသားတိုးတက်ရေးပါတီ KNPP အတွင်မှုနှစ်ဥအောင်ဆန်းမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့မဆုမြတ်မွန်ရဲ့ကဘာတလွားခီးသွွားစီစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါစပိန်နိုင်ငံကတလိုးနီးယားနယ်မှာဇန်နဝါရီလကုန်ပိုင်းရောက်တိုင်းကြက်သွန်စားပွဲကိုကျင်းပပါတယ်ဒီဒေတာကန်တွေအလေးထားကြတဲ့ကြက်သွန်စားပွဲတော်စီကိုကျမတို့မဆုမြတ်မွန်နဲ့အတူသွားပြီးတော့ကြည့်ကြရအောင်ပါ
စပိန်နိုင်ငံအရှေ့မြောက်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားနယ်မှာစောင်းရာသီရောက်တိုင်းဒီနယ်သားတွေအလေးထားစားကြတဲ့ကယ်ဆော့အမျိုးအစားချက်တွန်တွေပေါ်ပါတယ်ချက်တွန်တွေကိုရိတ်သိမ်းပြီးတာနဲ့မီးပေါ်ပေါ်ပြစ်တဲ့မီးဖုတ်ပြီးတော့ခရမ်းကျင်သီးမီးဖုတ်၊မြုပ်သီးပွားမီးဖုတ်တို့နဲ့လုပ်ထားတဲ့ sauce တို့နဲ့တို့စားတာပါကက်တလိုးနီးယားနယ်မှာအဓိကထားစိုက်ပျိုးတဲ့ကယ်ဆော့အမျိုးအစားချက်တွန်တွေကချက်တွန်မိတ်ခက်ချီချီပုံစံဖြစ်ပါတယ်အလုံးတုတ်တုတ်ချက်တွန်မိတ်လို့ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးထားတာမို့ထူးခြားတယ်လို့ပြောကြတာပါကယ်ဆော့ချက်တွေကပုံမှန်ဟင်းချက်ချက်တွေလောက်လည်းမမှော်ပါဘူးဒီနေ့ကမိသားစုထမင်းဝိုင်းတိုင်းမှာမပါမဖြစ်တဲ့ကောက်ဆူတာတာလို့စပိန်လိုပြောတဲ့ကယ်ဆော့ချက်တွေမီးဖုတ်ဟင်းလျာကိုဘလောက်အလေးထားလဲဆိုရင်ဒီချက်တွေမျိုးစားထွက်တဲ့ Vaiz မြို့မှာဇန်နဝါရီလကုန်ရောက်တိုင်းမှာချက်တွေစားပွဲတော်ကိုကျင်းပပါတယ်ကောက်ဆူတာတာချက်တွေမီးဖုတ်စားပွဲတော်ကို1982ခုနှစ်ထဲက Vaiz မြို့မှာနှစ်ဆင်ကျင်းပလာခဲ့ပြီး2020ခုနှစ်တုန်းကပဲကိုဗစ်ကရောဂါကြောင့်ပြိုင်ပွဲမလုပ်ဖြစ်ခဲ့တာပါပွဲတော်ချင်းဆိုချက်သွန်စားပြိုင်ပွဲကျင်းပတဲ့မြို့လေရင်ပြင်ပတ်လည်မှာပြိသက်3000ကျော်လောက်လာရောက်ဆင်နွှဲကြလေရှိပါတယ်။ရိုးရာကက်တလန်နဲ့တောင်တူလေသမားအဝတ်အစားတွေဝတ်ထားကြသူတွေကကယ်ဆော့ချက်သွန်တွေကိုမိသွေးမိဖို့တွေပေါ်မှာမိဖုတ်ကြပါတယ်။ပြိုင်ပွဲစပြီဆိုရင်တော့အဲ့ဒီချက်သွန်မိဖုတ်တွေကိုပြိုင်ပွဲဝင်သူက45မိနစ်အတွင်းအများဆုံးစားနိုင်သလောက်စားကြရတယ်လို့ပွဲစီစဉ်သူတွေကရှင်းပြပါတယ်
။ Como hay año de pandemia tenemos 10 concursantes los otros años teníamos 20
ဒီနေ့မှာတော့ကာယောဂါကြောင့်ဝင်ပြိုင်တဲ့လူ10ယောက်ပဲရှိပါတယ်။ပုံမှန်ဆိုအယောက်20ဝင်ပြိုင်တဲ့ပွဲပါ။ပြိုင်ပွဲကြာချိန်ကတော့45မိနစ်ဖြစ်ပါတယ်။ပွဲစပြီဆိုရင်ပြိုင်ပွဲဝင်တဲ့လူတယောက်ချင်းစီကိုချက်တော့50စီပေးပါတယ်။အပြိုင်စားနေကြချိန်ထပ်လူချင်းနေဆိုရင်ကျွန်တော်တို့ထပ်ပြီးပေးပါတယ်။ပြိုင်ပွဲဝင်လူတယောက်ချင်းစီဘယ်လောက်အများကြီးစားကြလဲဆိုတာအလေးချိန်မှတ်ထားပါတယ်။အစားပြိုင်တဲ့သမတ်ချင်းပြည့်သွားရင်မစားနိုင်မဲ့ကြံနေတဲ့ချက်တော့တွေအလေးချိန်ကိုချိန်ပါတယ်။အဲ့ဒီနဲ့ဘယ်သူကဘယ်လောက်များများစားထားတယ်လဲဆိုတာကျွန်တော်တို့သိရပါတယ်
။အခုလိုကြက်သွန်မီးဖုတ်စားတာ19ရာစုအကုန်ပိုင်းလောက်ကစားတယ်လို့ဒေသခံတွေကပြောပါတယ်။တောင်သူတွေတနေ့မှကြက်သွန်မီးဖုတ်ထားရေးမိသွားကြလို့အပေါ်ရန်ပိုင်းတူးသွားပြီမယ်။အဲ့ဒီတူးနေတာတွေကိုဖယ်ပြီးတော့အထက်ကကြက်သွန်ကိုစားကြည့်တဲ့အခါမှာချိုးပြော့ညဉ့်ညံ့တဲ့အရသာကိုတည်သွားကြတာလို့ဆိုပါတယ်။အဲ့ဒီထဲကစားလို့ကြောက်ဆူတာတာကြက်သွန်မီးဖုတ်ကိုဟင်းလျာတစ်ခုအနေနဲ့အထူးတလဲစားကြတာဖြစ်ပါတယ်။ပြိုင်ပွဲဝင်သူတွေအနေနဲ့ကအများဆုံးစားနိုင်တယ်ဆိုတာထက်သူတို့နေရဲ့ရိုးရာအဆင်အလာကိုထိရရောက်တယ်ဆိုတာပြသနိုင်တဲ့အတွက်ဂုဏ်ယူစရာဖြစ်တယ်လို့ပြောပါတယ
်။ Muy contento la verdad porque es la segunda vez que participo y tenía ganas de a ver si conseguía esta segunda vez conseguía el título.
ပြောပါတယ်ကျွန်တော်ဒါဒုတိယအကြိမ်ဝင်ပြိုင်တာပါ။လွန်ခဲ့တဲ့နှစ်နှစ်ကဝင်ပြိုင်ခဲ့ကြတဲ့ကအရန်နိုင်ကျင်တာပါ။ဒါပေမဲ့အဲ့ဒီတုန်းကဒုတိယဆုပဲရခဲ့ပါတယ်။ အခုတော့နောက်ထပ်ရှီမန်းချက်တစ်ခုပြည့်သွားပြီမို့တိတ်ကိုဝမ်းတာရပါတယ်
သူကတော့45မိနစ်အတွင်းမှာချက်သွန်138ခုစားပြီးတော့ပထမဆုရသွားတာပါ45မိနစ်အတွင်းမှာချက်သွန်တရားထက်မလဲစားရတာကလည်းလွယ်တော့မလွယ်ပါဘူး
။Los primeros 50 muy bien, casi en 14 minutos los tenía acabado. Luego ya con el
ပထမတော့ကျွန်တော်တော်တော်စားနိုင်ပါတယ်။40မိနစ်အတွင်းချက်သွန်50လုံးကုန်စားနိုင်ပါတယ်။ဒုတိယတုပ်လည်းထပ်ပြီးတော့ကျွန်တော်စားတာနေလာပါတယ်။နောက်ဆုံးအတုပ်ရောက်တော့တော်တော်ကိုမစားနိုင်တော့ပါဘူး။ပွဲပြီးချိန်မှာချက်သွန်3-4လုံးလောက်မစားနိုင်ပဲကျန်နေပါတယ
်။ချက်သွန်စားပွဲတော်မှာချက်သွန်အများဆုံးစားနိုင်သူကိုပဲစုပေးတာမဟုတ်ပါဘူး။အကောင်းဆုံးကြောက်ဆော့ချက်သွန်တွေကိုစိုက်ပျိုးနိုင်သူလဲဓမစု Romesco Sauce အကောင်းဆုံးလုပ်နိုင်သူစုစတဲ့စုတွေလဲပေးပါရယ
် La fiesta de la calzurada en Valle pues tiene una relevancia
ချက်သွန်စားပွဲတော်က Boris Mew အတွက်သိပ်အရေးပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ကျွန်တော်ထင်တော့ Catalonia နယ်မှာရေပန်းအစားဆုံးအစားအသောက်ပွဲတော်တစ်ခုဖြစ်ပါတယ်ကျွန်တော်တို့ Catalan နယ်သားတွေအတွက်ကတော့ဒီသားစုတွေမိစုတွေစုံကြစားသောက်ကြတိုင်းဒီချက်သွန်ဟင်းကမပါမဖြစ်ပါ
ကျဆော့ချက်သွန်တွေနှုတ်ပြီးတာနဲ့တန်းပြီးတော့မီးသွေးမီးပေါ်ပေါ်တဲမီးဖုတ်ကြလေးရှိပါတယ်။မီးဖုတ်ပြီးသွားရင်ချက်သွန်တွေကိုအေးမသွားအောင်လို့အစည်းလိုက်သတင်းစာဆက်ကူနဲ့ပဲဖြစ်ဖြစ်တတ်တူဆက်ကူပြားနဲ့ပဲဖြစ်ဖြစ်ပတ်ထားကြပါရယ်။ကျဆော့ချက်သွန်မီးဖုတ်တွေကိုစားကန်နီးမှအပေါ်ကတူးနေတဲ့အလွှာကိုခွာချပြီးတော့ Romesco Sauce နဲ့တိုးစားကြတာပါ။ Romesco Sauce ကတော့ရောမခေတ်ထဲကစားကြတဲ့ Sauce လို့ပြောပါရယ်။ချက်သွန်ဗျူခရမ်းချင်သည်ရုပ်သီးဘွားအယ်မွန်ဒီလိုကိုမိဖုတ်ပြီးတော့တန်လွင်စီရှာလကာရီထည့်ပြီးရော့ချိတ်လုပ်ထားတဲ့ sauce ဖြစ်ပါတယ်။ခက်ရှည်ရှည်အလုံးတုတ်တုတ်ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးရတဲ့ gel sauce ချက်သွန်မျိုးတွေကိုစပိန်နိုင်ငံနဲ့ပြင်သစ်နိုင်ငံကဒေသတချို့မှာစိုက်ပျိုးကြပါတယ်။ဒါပေမဲ့ဒီချက်သွန်မျိုးတွေမူလအစထွက်တာကတော့စပိန်နိုင်ငံကက်တလိုနီးယားနေတဲ့က Valles မျိုးဖြစ်တယ်လို့ EU ဥရောပသမ္မဂရဲ့ပထဝီအညွှန်းမှာတရားဝင်ညွှန်ပြသတ်မှတ်ထားပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ
။ဒါကတော့မဆုမြတ်မွန်တင်ဆက်နေတဲ့ကဘာလွားခီးသွားအစီအစဉ်မှာရှင်စပိန်နိုင်ငံကက်တလိုနီးယားနယ်ကချက်သွန်စားပွဲတော်အကြောင်းကိုချီရှူနားဆင်ကြကြတာပါအခုတော့သတင်းအချင်းချုပ်ကိုကိုစော်မူကျော်ကပြောပြမှာပါရှင
်ရုရှားအနေနဲ့ယူကရိန်းကိုဝင်ရောက်တိုက်ဖို့ဖြစ်နိုင်ခြင်းအများကြီးရှိနေသေးပဲဖြစ်ကြောင်းနဲ့ရုရှားအနေနဲ့ဆွေးနွေးဖြေရှင်းမှုတွေကိုဆက်လုပ်ဖို့အင်ကာနေမှာအမေရိကန်သမ္မတဘိုင်ဒန်ကတိုက်တွန်းပြောဆိုလိုက်ပါတယ်ဒုတိယကမ္ဘာစစ်ဟာလူအလုတိုက်ခဲ့ရတဲ့စစ်ပွဲဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားကယူကရိန်းကိုတိုက်မယ်ဆိုရင်တော့ဒီစစ်ပွဲဟာရွေးချယ်စရာရှိလျက်နဲ့တိုက်တဲ့စစ်ပွဲအကြောင်းမဲ့တိုက်တဲ့စစ်ပွဲဖြစ်လိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာအင်ဗျူတော်မှာပြောဆိုသွားခဲ့တာပါ။အင်္ဂါနေ့မှာပဲရုရှားသမ္မတဗလာဒီမာပူတင်ကတော့ဆွေးနွေးမှုတွေအတွက်အသင်းရှိတယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်ရုရှားတပ်တချို့ယူကရိန်းတစ်စပ်ကပြန်လည်ရုတ်သိမ်းခဲ့တယ်လို့ရုရှားဘက်ကပြောပါတယ်ဒါပေမဲ့အမေရိကန်ဘက်ကတော့အတည်မပြုနိုင်သေးဘူးလို့ဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာဒေတူကောင်းဆောင်နေအပါအဝင်မဟာမိတ်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးတိမ်းနဲ့ချီတဲ့ရုရှားတပ်တွေဝိုင်းခံထားရတဲ့ယူကရိန်းအရေးဆွေးနွေးဖို့အင်္ဂါနေ့မှာဘယ်ဂျီယံနိုင်ငံ Brussels မြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြအကျဲကိုကူညီဖြည့်ရှင်းဖို့အတွက်ကုလသမဂ္ဂနဲ့လက်တွဲပြီးရှေ့လာတဲ့ကြာရင်နိုင်ငံတကာညီလာခံတရက်ကိုကျင်းပသွားမယ်လို့အင်္ဂါနေ့တုန်းကဗြိတိန်နိုင်ငံကထုတ်ပြန်ကြေညာပါတယ်။အကူအညီပေးရေးဝန်ထမ်းတွေကတော့နှစ်ပေါင်း20ကြာအာဖဂန်စစ်ပွဲမှာတည်ခဲ့ရတဲ့အရေးအတွက်အထက်အငတ်ပေးကြောင်တည်မဲ့သူအရေးအတွက်ကပိုများနိုင်တယ်လို့လည်းသတိပေးနေပါတယ်။
ကိုဆောင်မှုကြပါရှင်တင်အချင်းချုပ်ကိုပြောပြသွားတာပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွင်ပါတန်ဖက်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Nick Evanock ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လောကသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အတွေ့အကြုံကနေကြင်ွေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.